ဘုံဘုံကလည်းမကြသေးရင်ကကိုကိုတိုင်ဂျုံတွေ့ခံစားခဲ့ရတဲ့အဒီဖြားနာတဲ့နေမကောင်းဖြစ်တာကိုဖြေခံပြတော့ကျမကြီးကြောင်းမယ်ကုတ္တလောတော်များများတွေ့တွေ့မိတယ်အဲစာအုပ်ဒီဖတ်တော့လည်းပဲကုတ္တလောကျမကြီးနဲ့ပတ်သက်တဲ့စေချမ်းတွေပဲမအုပ်လောက်ဖတ်မိတယ်ဒီစာအုပ်ဆိုင်ကိုရောက်တော့လည်းစေချမ်းတွေအများကြီးတွေ့တော့ဒီတော့အဲဒီ heart နဲ့ပတ်သက်တဲ့စာအုပ်ဒီတော့အိမ်မပြောတဲ့ယောဂနဲ့ပတ်သက်တဲ့စာအုပ်ဟော stress နဲ့ပတ်သက်တဲ့စာအုပ်အဲ now child psychology စာအုပ်တုတ်တည်တယ်ဒါလည်းပဲဖတ်ကြည့်တာနော်ဒီထဲကဒီထက်မှဒေါက်တာလည်းပါနေတော့နော် clinical pharmacology ဆိုတဲ့စာအုပ်ကြီးတွေ့လို့လဲအဲ့ဒါကြီးလည်းပဲယူလာပြီးတော့နည်းနည်းနည်းဖတ်နေတာအရင်လည်းပဲအဲ့ဒီကဒါနဲ့ပတ်သက်တာမျိုးနည်းနည်းဖတ်ဖူးပါလေနော်အသက်က50နာတော်လေးနီးနေပြီပြည်ကနီးပြီဆိုတော့ခန္ဓာကိုယ်ကအရင်နဲ့မတူတော့တာတိခမ်းမိတယ်။ကျန်းမာရေးကြီးစိုက်ဖို့တော့တော်တော်အရေးကြီးပြီတော်တော်လိုအပ်ပြီ။ပေါ့နေလို့တော့မဖြစ်ဘူးဆိုတာကိုလည်းကိုယ်တိခမ်းမိတယ်။ငငယ်တော့ကတော့ဒီဖုံဖုံကတော်တော်ပေပေတည်နေတဲ့လူနော်။အဲ့တော့နီးနီးနီးဒီမတည့်ရတဲ့ဒကာဒကမတွေဘုံမွန်လင်းလင်းပြောရမယ်ဆိုရင်ပေါ့လေနော်။ကိုကိုကိုဘယ်လောက်ထိအောင်အထင်ကြီးလဲဆိုရင်ကုတု၃ပါးခံပြီဆိုတဲ့ဆောင်မုတ်ကိုယူထားလိုက်တာနော်။ကျန်းမာမှမပြောရင်ဒီဖုံဖုံတော့ငငယ်တော့ကမြင့်ကြီးတည်းရှိတယ်အဲ့ဒီမြင့်ကြီးမှရေးထားတယ်ဥတုသုံးပါးခံတယ်နော်ကိုယ့်ကိုယ်လည်းပဲငါလည်းဥတုသုံးပါးခံတယ်ဘိုးရောင်ရင်ခင်းမစားဘူးနေဘူးလည်းခင်းမစားဘူးစောင်းနေလည်းအနည်းတော့မဟုတ်ဘူးနော်အဲ့ဒါလိုအမတန်ပေပေတည်တည်နေတဲ့သူဖြစ်တယ်အဲ့ရဟန်းဖြစ်လာတော့လည်းပဲတောထဲတောင်ထဲမှာနော်ဖြစ်တယ်လို့တဲကလေးလုံးထိုးပြီးတော့ဝါကုတ်ပြေးကလေးနဲ့လက်တကတည်နေတာပဲနော်အမိုးကတက်ကြအကားလည်းတက်ကြပဲအောက်ကဝါချန်ခင်းကကျဲကျဲအဲ့ဒီမှာတောကြီးတောင်ကြီးထဲမှာနော်ကျွန်တော်မရှိဘူးစောင်းမရှိဘူးခေါင်းမရှိဘူးဖြားမရှိဘူးဒီတိုင်းနှုတ်တုံနေတာပဲလက်အချင်းဒီကျမ်းမြုံမှာပဲလဲလိုက်တာပဲနော်စားတော့လည်းပဲတိုးတဲ့တောင်တွေကသမတန်ဆင်းရဲနှုံးမလာကြင်ရွာတွေရှမ်းရွာတွေနားမှာနေတာများတာဆိုတော့သူတို့ဖြစ်တယ်လို့သူတို့မှရှိတာချက်ပြုတ်ပြီးတော့လောင်းလိုက်တာကိုပဲစားတာပဲပြောရရင်တော့မိုးချင်းကြရင်မိုးပဲစားရတယ်ခင်းချင်းကြရင်ခင်းပဲစားရတယ်များသွားရင်အဲ့လိုဖြစ်နေတာနော်ကျုံညာစားတာပဲဖြစ်တယ်လို့နေရတာပဲငယ်တော့ကတော့တော်တော်ပဲခံခိုင်တယ်ခန္ဓာကိုယ်ကခံနိုင်တော့ရှိတယ်ဒါပေမဲ့တဖြည်းဖြည်းကြားလာတော့မခံနိုင်ဘူးနော်ဆက်ဖျားတော့ဘာလို့ဖြစ်လာပြီးတဲ့နောက်ပိုင်းမှာခန္ဓာကိုယ်ကအတော်နေသွားတယ်အရင်လိုအေးမခံနိုင်တော့ဘူးအပူလည်းမခံနိုင်ဘူးအစားမလည်းမခံနိုင်ဘူးဒီလိုတွေဖြစ်လာတာနော်အခုအသက်50နာတော်လေးနီးတော့ငါအရင်လိုပြပြတည်နေလို့မဖြစ်တော့ဘူးဆိုတော့နားလည်လာတယ်နော်ဒီခန္ဓာကိုယ်ကြီးကိုမတရားနိုင်ခြင်းလို့တော့မရဘူးနော်အဲ့တော့ဒါနဲ့ပဲကုသလောသစ္စာကျောင်းနေပဲတငယ်ချင်းတွေသိတဲ့တရားဓမ္မတွေနဲ့တွေ့တဲ့အခါလဲကျမ်းမာရေးကြောင်းပဲတော်လေးပြောဖြစ်တယ်နော်။အဲတော့တရားဟောပါဠိတော်ထဲမှာလည်းပဲကျမ်းမာရေးနဲ့ပတ်သက်ပြီးတော့ပြောထားတဲ့ကျောင်းပုတ်လေးတစ်ခုဂါထာလေးတစ်ပုဒ်မှာတစ်ပိုက်ပါတာရှိတယ်နော်။ဒီညာအဲ့ဒါကိုသူပြနိုင်မလဲ။ကျမ်းမာရေးဆိုတာရေးကြည့်ဆုံးအကောင်းဆုံးဆိုတာမျိုး။အေးဟုတ်တယ်နော်။အာရောဂျံပရမလာဘာတဲ့အချို့ကြောင့်လည်းအာရောဂျံပရမလာဘာလို့ဒါလိုလဲဆိုကြတာရှိတယ်တော့စာပေထဲမှာတော့အာရောဂျပရမလာဘာလို့သိရပါတယ်နော်လာဘာဆိုတာလက်လက်ဆိုတာရတာကိုပြောတာနော်ဒီနည်းရရှိတာတဲ့အရာကြီးထဲမှာကျမ်းမာကြီးကအမြင့်ဆုံးအကောင်းဆုံးပါတဲ့နော်အာရောဂျပရမလာဘာမကျမ်းမာရင်ဘာမှမလုပ်နိုင်ဘူးဆိုတော့ဒီဘုံဘုံဟိုပြီးခဲ့တဲ့ဒဇင်းကျိုးလာတုန်းကအကြည့်ချင်နေမကောင်းဖြစ်တော့အရင်ကတည်းကတရားနှလုံးသွင်းခဲ့တဲ့အခံတော်တော်လေးအားကောင်းလို့သာပါတို့မို့ရင်တော့ခံနိုင်မှာမဟုတ်ဘူးနော်တိလောက်တယ်ဖြားတဲ့ဖြားကလည်းလုံးကစက်တိုက်ဖြားသွားတာနော်ပထမဦးဆုံးဖြားတဲ့ဖြားယောဂါကကြားတော့မကြားဘူးနောက်မှပဲဆရာဝန်တွေပြောလို့စောက်တယ်လည်းပြန်ဆရာဖတ်တယ်လို့တွေ့ရတာပါနော် virus infection တမျိုးသူကလင်းတွေအကုန်လုံးရောင်လာတယ်အသေးရောင်တယ်ဒေလုံးတွေရောင်တယ်ဦးတွေရောင်တယ်မျက်လုံးတောင်ရောင်တယ်တကူလုံးကအင်မတန်ကိတ်ခဲနာကျင်တာပဲဘယ်နေရာမှမကျန်ဘူးအဲ့လိုလည်းမရဘူးစားလို့လည်းမရဘူးစားရင်ကြမ်းအာနေအဲ့လိုနဲ့ရစ်တီကြာလာတော့တဖြည်းဖြည်းအာနေလာတယ်မစားလည်းမစားဘူးအဖျားလည်းတရားသုံးတရားလေးတိတ်မကြဘူးဆိုတော့ရစ်ကြာတော့အမတန်အာနေသွားတာနော်အဲ့ဒီအဖျားတက်တာသွားတဲ့ချိန်မှာနှစ်ဖျားဖျားရတယ်ငါကိုယ်တည်းကနှစ်ဖျားအခါအရှိနေတော့နော်သေးဖောက်ပဲဆစ်ဆီဆစ်ဆီကြည့်တော့မလေးရီးယား positive ဖြစ်နေတယ်တန်းတကနှစ်ဖျားအတွက်ဆေးတွေလည်းတွင်းရတယ်နော် drip တွေတွင်းတယ် quinine drip တွေတွင်းတယ်ဆိုတော့အစားလည်းမစားနိုင်ဘူးဒီဆေးတွေကလည်းအမတန်ပြင်းထန်တယ်အဲ့လိုလည်းမရတဲ့ကြားထဲမှာဒီလိုယောဂကိုတာရှိခါတော့ငါဖျားပြောက်တော့တဲ့အချိန်ကျတော့လည်းပဲလူကတတော်ကိုအာနေသွားပြီနော်အဲ့ဒီအချိန်မှာအကန့်အစားစားရပါပြီစားကြည့်ပါတယ်စားလိုက်တော့ အစအစမှာပူဖျားပြန်ရောနော
်
အရင်တော့အကြီးလောက်တောက်တာရေလေးတွေစုံးနေတောက်ရတယ်ဂလူးကုတ်ကိုစုံးနေတောက်ရတယ
်
တလဲအိတ်ရောဗဇက်တဲ့တယောက်ကထဲပေးမှရတော့လားလုံးဝမထနိုင်တော့ဘူးနည်းနည်းလေးလှုပ်တာနဲ့တကယ်နဲ့မောတာမခံနိုင်ဘူ
း
အမောကျလာတာမောဆုတ်လာတယ်အသက်ရှိလို့မဟုတ်ပါဘူးသိအားအမှန်နေသွားတယ်ဟီမိုဂလိုဘင်က 57% ပဲရှိတယ
်
အမှန်တရားနေနေတဲ့အချိန်မှာနော်အဲ့ဒီအချိန်မှာတခါတိုက်ဖွဲ့လိုမျိုးပြန်ဖျားနေတယ်အစာရင်တို့ဦးတို့အသေးတို့ကရောင်းနေတာဆိုတော့သူ့လက္ခဏာတိုက်ဖွဲ့နေတော့တူးနေတယ
်
ဟမ်အဲတော့သုံးခါဇက်ကရက်လက်တော့ကြားတယ်အစာလည်းမစားနိုင်တာဆိုတော့အယုတ်ပေါ်ရည်တင်ပဲကြံတော့တယ်အမတန်အားနေသွားတာအဲ့ဒီအချိန်မှာမရမကရတော့တတိနေကပ်တော့နေတဲ့ခါမှာတတိအမတန်ကောင်းတဲ့အချိန်မှာနည်းနည်းသက်သာရရတယ
်ဟ
မ်နည်းနည်းလေးတတိအားနေသွားလို့ရှိရင်နားလိုက်တာကပ်လိုက်တာဆိုတော့အဲ့ဒီဝေဒနာကြီးဝေစိတ်ကမခံနိုင်တဲ့စိတ်ကြီးဖြစ်တယ်အဲ့မခံနိုင်တဲ့စိတ်ကိုပဲပြန်ကြည့်ကြည့်ကြည့်ပြီးတော့စိတ်နဲ့အေးချမ်းတော့တဲ့ခါမှာခံနိုင်တဲ့စိတ်ကဖြစ်လာတယ
်။
မမြင်ဘူးတော့ကြောက်ကျင်စောလည်းမကြည့်ဘူး။စိတ်လည်းမမြင်ဘူး။အဲ့လိုစိတ်ကတင်းတင်းအေးချမ်းပေါ်နေတဲ့ချိန်မှာတော်တော်နေလို့ဆက်တာတော့တွေ့ရတယ်။အဲ့တော့နေကောင်းတော့တဲ့ချိန်မှာလည်းပဲကျမကြီးပို့ပြီးဆက်ဖို့လိုတယ်ဆိုတာစဉ်းစားမိတယ်။နေမကောင်းတော့လည်းပဲငါဒီတစ်ခါနေကောင်းသွားပြီဆိုရင်တော့ကျမကြီးကိုအထူးပြီးဆက်တယ်ကောနေမကောင်းတဲ့လူတွေအကြောင်းကြားရရင်လည်းပဲဟိုတို့မပေါ့သိချင်းဘူး
နော
်ကျမကြီးကိုအထူးပြီးဆက်ပါမင်းများနေကောင်းအောင်ကြိုးစားပါဆက်ဖက်ကပြည့်ပြီလားအဲ့လိုတွေအကြံဉာဏ်ပေးခြင်းတယ
်
ကျမကြီးကိုအရေးကြီးမှလည်းသိထားမိတာဒါပေမဲ့ခုတစ်ခေါက်ရန်ကုန်ရောက်လာတဲ့ခါကျတော့သိတဲ့တကားတွေမှတို့မေးကြည့်တော့တချို့ကတယောက်ကဟာတတိုင်နဲ့ဆုံးသွားပြီ
နော
်တယောက်ကဘုံတော့ကြောပြပြစတော့တယ်ဆုံးသွားပြီအဲ့မကွာဘူးရေဒီလောက်ပဲရှိတယ်။ဟု
တ်
ဆိုအရင်ကတည်းကနည်းနည်းပါးပါးတတိပေးဘူးတယ်။ဒါပေမဲ့ဒီတခါကြီးတေကမကြီးတွေကအလုတ်ဆုံးတိတ်ပြင်းထန်လို့လေ။ဟုတ
်
စီဝါရေးစီဝါရေးတက်ကတိတ်စိတ်ကထက်တန်လို့တော့ကိုယ်ခန္ဓာကမခံနိုင်တော့ဘူးနည်းနည်းချော့ပါနားပါလို့သူက feedback signal စီပေးနေပြီမဲ့နားမထောင်ဇွတ်တိုးတာပဲ
။
ဇွတ်တိုးတော့ခန္ဓာကတော့သူမခံနိုင်တော့မတည်သင့်ပဲနဲ့အတက်ငင်းနေနေတည်သွားကြတာနော်ဒီပုံမောကတော့တို့ကအမတန်နှမြောပါလေတို့ကတကယ်တော့တရားကိုခရီးရောက်ဘာမှလုံးမသွားကြရအောင်န
ော်
တို့ရဲ့မိတ်ဆွေကြိုင်းခဲ့တဲ့မိသားစုတို့ဒကမာကြီးတွေတချို့လည်းဒကာကြီးတွေပေါ်ကြိုင်းခဲ့တာတယောက်ကဒကမာကြီးကအားတက်နေဆုံးသွားတာဒကာကြီးကကြိုင်းခဲ့တယ်နောက်တယောက်ကဒကာကြီးကစတုတ်ရပြီးတော့ဆုံးသွားတယ်ဒကမာကြီးကကြိုင်းခဲ့တယ်တို့နဲ့တွေ့ရောတို့ဝန်ထဲပန်းနဲ့ပြောတယ်ဘာမှတရားမထုတ်သွားကြရပါဘူးစိတ်မကောင်းလို့ပါနော
်
အဲ့တော့တို့မိသားစုနဲ့ဒီလိုဖုံဖုံလဲနည်းနည်းတော့စိတ်မကောင်းပါဘူးနော
်
ကရုဏာလည်းအများကြီးဖြစ်ပါတယ်ကျင်းခဲ့တဲ့မိသားစုလည်းအမြတ်တနာကလေးလေးငယ်ငယ်လေးတွေချင်ရစ်တယ်တချို့အဖေမရှိတော့ဘူးတယောက်ကအမေမရှိတော့ဘူးတကူကအဲ့နော်အဲ့တော့ဒါကြောင့်ကျမ်းမာရေးကိုထူးထူးဆက်ဖို့ပြောချင်တယ်ဆိုတော့ဒီကျမ်းမာရေးနဲ့တရားဘာဝနာနဲ့ကိုလည်းပဲတွဲပြီးတော့လှုပ်သွားစေချင်တယ်နော
်
ဒီတရားဘာဝနာဘဝမင်းညာတိုင်းမှာသူကထောက်ဖို့ပြုတယ်ဘယ်နေရာမှမကြောက်နေရာတိုင်းမှာထောက်ဖို့ပြုတယ်အမှန်တရားကိုထိုက်တဲ့တရားပါ။ဟုတ်။အဲ့တော့တိတိယောက်ကျူစားထုတ်ရင်တော့မဲ့ဖို့နိဗ္ဗာန်ထိအောင်ရနိုင်တယ်။ဆိုတော့မဲ့ဖို့နိဗ္ဗာန်မရခင်ဒီကြားထဲမှာပဲအမှန်တန်တက်ကြရရပါလေလို့နော်။အဲ့တော့ဒီနေ့နည်းနည်းပြောပြချင်တာလေးတွေကကိုယ်ခန္ဓာကိုယ်နဲ့ကိုယ်စိတ်ကိုကိုယ့်အကူပြန်ပြော့တတိထားပြော့စောင့်ကြည့်ဖို့ပါနော်။စောင့်ကြည့်တဲ့နေရာမှာဟိုဒီတရားဘာဝနာဝေဒနာနုပတ္တနာရှုထောင့်ကနေလည်းပဲကြည့်ရမှာနော်တို့တော့ဒီဝေဒနာနုပတ္တနာကိုဒီဒီနည်းလုံရင်းနဲ့ကိုပဲကျမ်းမာရွတ်တက်ပါကြည့်ပြီးသားပြည့်ပင်ပြီးသားဖြစ်သွားမှာပါနှစ်ခုကိုနှစ်မျိုးလုပ်ဖို့မလိုဘူးနော်ဒီနှစ်ခုဆုံးကိုတစ်မျိုးတည်းတော့ယူနေပြည့်စုံတယ်နော်အဲ့တော့အလုံးအံတမြားတဲ့ဒကာကြီးတွေဒကာမကြီးတွေကိုကိုယ်စိတ်ကိုကိုယ်ကြည့်ဖို့ပြောချင်တာနော်ကိုယ့်ကိုယ်ကိုပြန်မေးပါ I frequently worry you နော်ငါဟာမကြမကြတောကမြတ်တယ်လားနော်ကိုယ့်စိတ်ကိုပြန်ကြည့်ပါတောကဟာအနည်းနဲ့များတော့ဘယ်လိုမှဆွေရှိပါလဲနော်ဒါပေမဲ့တချို့လူတွေရဲ့တောကဟာလေးကိုချထားလို့မရဘူးမိထားလို့မရဘူးအချိန်ကြီးဒီတောကယူပေါင်းလို့မှထားပြောနေတယ်နော်အဲ့တော့ကို့မှာအစင်မမှုဘလောက်ညာကြတယ်ဆိုတော့သိဖို့ရအခုပြောတဲ့အချက်နောက်လည်းဆက်ပြောပြောမယ်ချက်တွေဟုတ်ချေချာဟိုမှတ်ထားပါနော်ဒီနေ့ဒီစကားလုံးလေးရဲ့နောက်ပိုင်းမှာ yes လား no လားဆိုတော့ကိုယ့်ကိုယ်အမှတ်ပေးကြည့်ပါဦးပ
ါ
နော် I frequently worry နာမကြမ်းကြတော့ကမြန်တတ်တူဖြစ်တလားနော်ဆိုအကိတော့ကနားလိုက်ကိုမလုပ်ဘူးလေ ို့မှာတော့ကများနေတော့တွေ့ရတယ်ဆိုတော့တော့ကဖြစ်ပြတခုကိုတွေ့နေတယ်ဆိုတော့ငါဒီကိစ္စနဲ့ပတ်သက်လို့တော်တော်ပူနေတယ်တော်တော်စိုးရိမ်နေတယ်ငါမှာတော့ကတော်တော်များနေတတိထားမိပြီဆိုတော့ဘာဆက်လုပ်လဲ
ပစ္စုပန်မှာ
အေးဟုတ်ပြီနော်အဲ့လိုပစ္စုပန်မှာကိုယ်စိတ်ထဲမှာအခုတောကဖြစ်နေတယ်ဆိုတာလေးကိုပဲပထမကြည့်လိုက်အောင်မယ်နော်ဟောစိတ်ညစ်စရာကိုတွေးနေတယ်စိုးရင်စရာကိုတွေးနေတယ်အဆင်မပြေတဲ့ကိစ္စတခုကိုတွေးနေတယ်အဆင်ပြေမလားအဆင်မပြေတော့ဒုက္ခပါပဲစသဖြင့်တွေးနေတယ်ဆိုတော့ဒီစိတ်ကလေးကိုပဲထိမိနေပစ္စုပန်တက်အောင်ကြံကြည့်ပါတောကစိတ်ထဲမှာဖြစ်လာရင်ခန္ဓာကိုယ်မှာရောဘယ်လိုသိကြတဲ့အပြောင်းလဲဖြစ်နိုင်တယ်လေတတိထားမိလားဖြစ်တော့ကောင်းတော့ပုံလားအင်းတော့နည်းနည်းအဲဖြစ်ပြီနော်အဲ့လိုဖြစ်ပြီနော်အဲ့တော့ဇက်ကျော်တက်လာမယ်ခေါင်းအုံလာမယ်ခေါင်းထဲမှာတင်းလာမယ်ခေါင်းထဲမှာမှိုင်းတိုင်းဖြစ်လာမယ်ရင်းထဲမှာနည်းနည်းမောတယ်လို့ဘာလို့ဖြစ်လာမယ်နော်ညက်ထဲကတိတ်မကောင်းဘူးနော်တိတ်တော့ကဟာကြည့်ရင်ခြေဝန်းလက်ပန်းမှာကြားတယ်ခြေလက်တွေကအားမရှိဘူးအဲ့လိုဖြစ်အောင်ဖြစ်လာနိုင်တယ်အဲ့မှာပြောတော့ဘာလို့ဖြစ်လာလဲနော်ဒါတွေကနောက်ဆက်သွဲမိကုန်နေပါအောင်ပါပါနော်ဒါအဲ့ဒါလိုဖြစ်နေတာကိုကသတိထားတော့ကြည့်လိုက်ပါတောကများလာရင်ခေါင်းထဲမှာအုံလာတယ်ခေါင်းထဲမှာတင်းလာတယ်တောကကြီးဇက်ကျော်တွေတင်းလာတယ်အသက်ရှူတာမမှန်ဘူးနှလုံးခုန်တာမမှန်ဘူးဒီလိုလက္ခဏာတွေပေါ်လာတယ်အဲ့ဒါကိုသတိထားပြီးသိချင်ပါပစ္စုပန်တက်အောင်ကြည့်နိုင်လို့ရှိရင်တဖြည်းဖြည်းတဖြည်းဖြည်းအဲ့ဒီလက္ခဏာတွေကညော့ပါသွားတယ်စိတ်လည်းပဲတောကနေနေညော့သွားလိမ့်မယ်နော်ဒီသတိက positive ဖြစ်တဲ့သဘောမျိုးသူကအပြုတော်မျိုးရှိတယ်နော်အစိုးတစ်ခုခုဖြစ်လာတိုင်းဖြစ်လာတိုင်းတတိလေးနဲ့စောင့်ကြည့်လို့ရှိရင်အဲ့ဒီအစိုးကတက်တာသွားတာပဲနော်အဲ့တော့အရင်တပတ်ကတချို့တရားဓမ္မတွေကိုပြောပြခဲ့တဲ့အကြောင်းတစ်ခုရှိတယ်ဒီဘုမိုးရဲ့လက်စွေတစ်ပဲတယောက်လားယောဂအန်တန်ကြီးကြီးတစ်ခုဖြစ်နေတာအင်တန်ယောဂကြီးနေမယ်သူတရားကိုဖြည်းဖြည်းကျူစားထုတ်တော့သူပြောတယ်အဲ့ဒီယောဂဝေဒနာခံစားနေတဲ့ကြားတွေကသူ့ဘဝမှာအဆင်မပြေမှုဒုက္ခတွေကြုံတွေ့နေရတဲ့ကြားတွေကသူ့စိတ်ကတော့ကြည်လင်ချမ်းသာနေပါတယ်သူပြောတော့ပြောနေတယ်နော်ကျွန်တော်ကြည့်နေတာလေဒါတကယ်ဖြစ်တာနော်စိတ်ကူးရင်ပြီးပြောနေတာမဟုတ်ဘူးတကယ်ဖြစ်တာလေအများကြီးတွေ့ရပါတယ်အဲ့တော့တောကဖြစ်လာတဲ့ခါမှာဒီတောကကိုဘာမှမလုပ်တတ်တဲ့နဲ့သိမ့်ပြီးတော့ခံနေဖို့မလိုပါဘူးသူ့ကိုပဲတက်တက်ကြည့်လို့ရှိရင်ဒီနည်းနဲ့တက်တာတွားလိမ့်မယ်အဲ့တောကဖြစ်เสียအတွေးတွေပေါ်တိုင်းပေါ်တိုင်းဒီအတွေးတွေတစ်ချက်ရှိပါတခါလေကိစ္စကလည်းလောက်ကြီးကြောက်ဖြစ်အောင်တာမဟုတ်ဘူးကိုကအကြောက်လွန်နေတာလည်းဖြစ်ဖြစ်ဖြစ်မယ်နော်အဲ့လိုဆိုလည်းပဲကိုယ့်စိတ်ကိုယ်ကိုပြန်ကြည့်ပြီးတော့ငါကိုယ်ကပူတက်တဲ့သူဖြစ်တယ်ငါကောကအကြောက်လွန်တက်တာပါနော်ဒီဖြစ်မဲ့ကိစ္စကလည်းကြီးဆိုရင်ပြန်မလိုပါဘူးအဲ့လိုစိတ်ကိုပြန်ဖြေတင့်တယ်အဲအနာမှာမိတ်ဆွေကောင်းတွေဘာတွေရှိနေမယ်ဆိုရင်လည်းပဲအမှန်ကောင်းပါလေအဲ့ဒီမိတ်ဆွေကောင်းကိုပြောပြပါကိုယ်အိမ်မှာရှိတဲ့ကိုခင်ပုံကိုဇနီးအဲသူတို့ကလည်းတူတူနားလေတဲ့သူဆိုရင်တော့အဲ့ကိုတောင်ဖွင့်ပြောပါတချို့တကာကြီးတွေကကို့မှာတော့ကတခုဖြစ်လာရင်အင်းကဇနီးကိုမပြောဘူးမပြောတာကငါပြောနေသူစိတ်ညစ်သွားမှာပါဆိုတဲ့ဘောမျိုးလည်းပိုင်းပါမယ်နော်တခါကြီးကြောက်လည်းပဲသူ့ပြောလဲသူကဘာမှတတ်နိုင်မှာမဟုတ်ပါဘူးသူကဘာမှကိုင်ပြီးနေမှာမဟုတ်ပါဘူးတနည်းအားဖြင့်ပြောမယ်ဆိုရင်တော့အာမကိုတဲ့ဘောမျိုးလည်းပါတတ်တယ်နော်အဲ့လိုပါတတ်တော့မပြောဘူးမပြောနဲ့တရားအောင်ထဲကြိတ်ခံတော့အေးတရားထဲကြိတ်ခံရတာကပူဆိုးပါလေနော်ကြိတ်ခံတတ်တဲ့လူကယောဂပူဖြစ်တယ်အဲ့တော့ဖွင့်ပြောထိုက်တဲ့သူကိုဖွင့်ပြောပြောပါဆရာသမားကောင်းတွေမိတ်ဆွေတွေပါရှင်လည်းပဲပြောပါအကြေးဆရာဝန်တွေပါလိမ့်မယ်တိုင်ပင်မှုလိုတယ်ဆိုရင်လည်းပြောပါတိုင်ပင်ပါနော်အဖက်ဘက်ကလုပ်ဖို့လိုတယ်ဘာမှမလုပ်ဘဲနဲ့တိုင်ပင်နေနေအဲ့ဒါအမှန်ဆိုးပါတယ်နော်အချင်းချင်းအမှန်လုံသွားမှအခုနတကာကြီးလိုမဆိုစတုတ်တွေပါတွေပါရတော့ဟာတတိတ်တွေပါတွေရတော့အမှန်တန်နှမျောစရာကောင်းပါတယ်မတည်တည်မနဲ့တည်သွားရတယ်နော် I often feel nervous nervous ဆိုတာဘာလဲတော့မငြိမ်လူလည်းမငြိမ်စိတ်လည်းမငြိမ်ခဏမငြိမ်ဖြစ်တယ်နော်ကိုတခုခုလုပ်မယ်ဆိုရင်ဒီအရလုံးမပြီးသေးဘူးเนาะတခုခုရောက်ချင်နေပြီเนาะပြာရခတ်နေတာမတည်ငြိမ်ညာเนาะတခုခုပြန်ပြီးတော့တိကျကြည့်ပါငါအင်မတန်ပြာရခတ်တတ်သလားအေးရှိစီလုတ်တတ်သလားဟိုအရလုံးဒီအရလုံးနဲ့ဘယ်ဟာမှမပြီးအောင်လုတ်တတ်သလားအကေး yes ဆိုရင်တော့ငါမှတောကပြည့်စုံမှုတွေရှိနေပြီเนาะတော့တောကနည်းတဲ့သူဟာဘာလို့လို့သူအေးရှိစီလုတ်နိုင်တယ်စကားတခုပြောမယ်ဆိုလည်းပဲတလုံးကြီးတလုံးစီကစင်ကအေးစစ်စစ်လေးသာမမှန်လေးနဲ့မနှိမ့်မမြန်ရုပ်လို့ရတယ်နော်တောကနဲ့နည်းနည်းမရနေတဲ့လူကသူတခုခုပြောမယ်ဆိုရင်အဲ့ဒီစကားမဆုံးရင်နောက်တစ်ခုရောက်သွားတတ်တယ်နော်တစ်ခါလေပြောမယ်ဆိုပြီးတော့သူကသူဘာပြောမှမသိနေသွားတတ်တယ်ရှိတယ်နော် stress များလာရင်ဒီလိုဖြစ်တတ်ပါလေဒီကကြီးဒီကမကြီးတွေမကပါဘူးဒီဖုန်းဖုန်းတွေလည်းတစ်ခါတလေအမှန်တရားအလုပ်များအမှန်တရားပြန်မနေတဲ့ခါမှာတခြားကိစ္စအစီအစဉ်တွေနေရနေတဲ့ခါမှာစကားကဟိုရောက်ဒီရောက်ဖြစ်ဖြစ်သွားတယ်တခါလေပြောရင်ပြောရင်လည်းပါဆက်ပြောမှမသိတော့ဘူးအဲ့လိုဖြစ်ဖြစ်သွားတယ်နော်ဒါတူတူကိုဘယ်လိုမှမဆိုဖြစ်တတ်တဲ့ကိစ္စလေအဲ့တော့ကိုယ်စိတ်ထဲမှာ ပြာများနေတယ်ပြာရခတ်နေတယ်ဆိုရင်အဲ့ဒီပြာရခတ်နေတာကိုပဲပြန်ကြည့်ပါန
ော်
သတိပဋ္ဌာန်တရားဟာတော်တော်ယိုးအတိုင်းရှင်းပါတယ်သူကအခုဖြစ်နေတာကိုတည့်တည့်ကြည့်ဒါပဲသူ့ကိုမဖြစ်အောင်တားဖို့မဟုတ်ဘူးနော်တော့ကိုယ်စိတ်ကကဏ္ဍမင်းဖြစ်နေတယ်ပြာရခတ်နေတယ်ဘာလို့အမှမသိဖြစ်နေလဲဆိုရင်အဲ့ဒီစိတ်ကိုပြန်ကြည့်ငါစိတ်ကဟိုတွေ့ဒီတွေ့နဲ့တော်တော်ကိုရောက်ရခတ်နေပြီအဲ့လိုတေချာတက်တက်ကြည့်တဲ့အချင်းရသွားပြီဆိုရင်သူ့ကိုမြင်နိုင်တယ်ပဲသူကတစ်ဖြည်းဖြည်းမြင်သွားတယ်ဖြည်းသွားတယ်တက်တာရရသွားတယ်မပြောက်တော့မှအရင်လောက်မဆိုးတော့ဘူးနော်ဆက်ချင်းကြီးပြောက်သွားမလို့မဆိုးတော့ဘူးနော်ပြောက်သွားဖို့ကတော့ရေးမကြည့်ဘူးသူ့အချင်းနဲ့သူ့သဘာဝကိုတေချာကြည့်ဖို့ကပိုရေးကြည့်ပါလိမ့်မယ်နော်တော့ပြောက်ချင်းဆိုအားကြည့်နေလည်းပဲစိတ်ကကဏ္ဍမြင်ပြန်ဖြစ်သွားနိုင်တယ်နော်မအေးချမ်းတဲ့သဘောဖြစ်သွားနိုင်တယ်တော့အဲ့ဒီဖြစ်နေတာကိုပဲသူကတို့ပြောက်ချင်တဲ့ချင်းပြောက်လိမ့်မယ်ဒါပေမဲ့ငါကတော့သူ့ကိုတေချာကြည့်မယ်သူကကြည့်ပါဘယ်ချင်းဘယ်ခါဘယ်နေရာမှာဖြစ်ဖြစ်အိမ်မှာပဲဖြစ်ဖြစ်ရုပ်မှာပဲဖြစ်ဖြစ်ဒါစီတောင်းရင်ဖြစ်ဖြစ်စိတ်ထဲမှာတစ်ချက်လှုပ်ရှားမှုဖြစ်လာပြီးစိတ်ကဏ္ဍမြင်ဖြစ်လာပြီးဆိုရင်အဲ့စိတ်ကိုပြန်ကြည့်ပါစိတ်ကဏ္ဍမြင်ဖြစ်လာရင်ရုပ်မှာလည်းပဲအပြောင်းလဲဆိုတာရှိပါပဲနော်ဒီရုပ်နဲ့ဒီစိတ်ကအမှန်တဆက်ဆက်နေတာအဟောစရာအမှန်တကောင်းနေနော်ခဏခဏပြောပြဘူးတဲ့ဥမာရင်တစ်ခုရှိတယ်အနောက်နိုင်ငံမှာသူတို့ psychology နဲ့ပတ်သက်ပြီးတော့research ကြီးလုပ်ကြည့်တဲ့အခါမှာလူသူ့ခန္ဓာကိုယ်တနည်းအားမှာ electronic နဲ့နော်ခေတ်ပေါ် electronic နဲ့တိုင်းတာတဲ့ကိရိယာလေးနဲ့သူ့ကိုတိုင်းထားတယ်တတ်ထားပြီနော်ကိရိယာလေးတတ်ထားပြီပြောသူ့ကိုမိကုန်းနေမေးတယ်အဲ့မိကုန်းနေတဲ့မှာတစ်ခုခုကိုတော့လိန်ပြောပါလို့ဒီလိုမှားထားတာနော်အဲ့တော့ဒီဖြေတဲ့လူကဖြေရင်းဖြေရင်းနဲ့ပထမတော့အမှန်နေဖြေသွားရင်းနဲ့ကြားတော့မှသူလိန်တာတစ်ခုထည့်လိုက်တယ်သူအဲ့ဒီလိန်တာတစ်ခုထည့်တဲ့နေနဲ့သူ့တိုင်းတာတဲ့ကိရိယာမှာအဲ့ဒါပေါ်လာတယ်သူလိမ့်နေတယ်ဆိုတာပေါ်လာတယ်ဘာလို့လဲဆိုတော့ငကိုတော့အမှန်တမ်းပြောတော့ကသူ့တိုင်းထားတဲ့ကိရိယာမှာပုံမှန်လိုင်းနေပြီပေါ်နေတယ်လိမ့်တဲ့အချိန်မှာအဲ့လိုင်းကပုံမှန်မဟုတ်တော့ဘူးဘယ်ညာမှာဖြစ်လာတယ်နော်လိုင်းတွေခက်ကျန်းကျန်းထလာတယ်အဲ့တော့ဒီတိုင်းထားတဲ့ကိရိယာကိုစောင့်ကြည့်နေတဲ့ပညာရှင်ကသိတယ်အခုနမိကုန်းကလိမ့်တာတဲ့သူတမ်းပြောနေတယ်နော်အဲ့လောက်ဖြစ်အောင်ဒီခန္ဓာကိုယ်နဲ့စိတ်ကဆက်ဆက်နေတာနော်အဲ့တော့စိတ်ထဲမှာတစ်ခုခုဖြစ်လိုက်ရင်ဒီခန္ဓာကိုယ်တစ်ခုလုံးဘယ်နေရာမှမကျန်ဘူးဟိုခေါင်းကနေခြေရတက်ရတိအကုန်လုံးဟာဖောက်ချသွားတယ်နော်ဓာတ်တွေပြောင်းလဲသွားတယ်ဖောက်ပြန်သွားတယ်နော်အဲ့တော့စိတ်ရဲ့အခြေအနေကိုလိုက်ပြီးတော့ခန္ဓာကိုယ်မှာဟော်မုန်းတွေလည်းအများကြီးပြောင်းနေတယ်နော် endocrine system ဆိုတာနော်ခန္ဓာကိုယ်မှာဟော်မုန်းအမျိုးမျိုးထုတ်ပေးတဲ့ system ရှိတယ်အဲ့တော့စိတ်ထဲမှာကြီးလင်းအေးချမ်းနေသူကဟော်မုန်းတစ်မျိုးထွက်နေတယ်စိတ်ထဲမှာတောကတွေများလာမယ်ကြောက်လာမယ်စိုးရိမ်လာမယ်ဆိုရင်နောက်တစ်မျိုးဟော်မုန်းညွှတ်တာ။ဟမ်။အဲ့တော့စိတ်ထဲမှာကောင်းတဲ့အတွေ့အကြုံကိုတွေးလိုက်လို့ရှိရင်ကောင်းတဲ့ဓာတ်ကြီးခန္ဓာကိုယ်မှာထွက်လာတယ်။ကြည်လင်းနေအေးချမ်းနေ။စိတ်ထဲမှာမကောင်းတာစိုးရင်စရာကြောက်စရာတစ်ခုခုပေါ့နော်။မတင်ငါတာလို့ဘာလို့ယုံမားဖြစ်တာလို့ဘယ်လိုအတွေ့အကြုံပဲဖြစ်ဖြစ်စိတ်ထဲမှာအဆိုးတစ်ခုခုတွေးလိုက်ရင်အဲ့ဒီစိတ်ကြောင့်ပဲခန္ဓာကိုယ်မှာဘူးဆိုးတဲ့ဓာတ်ကြီးထွက်လာတယ်ပဲဆိုပါတော့နော်။မကောင်းတဲ့ဟော်မုန်းတွေထွက်လာတယ် stress ဟော်မုန်းတွေထွက်လာတယ်နော်။အဲ့တော့အဲ့လိုခန္ဓာကိုယ်မှာမကောင်းတဲ့ဓာတ်တွေခဏခဏထွက်နေမယ်ဆိုရင်ဒီလိုဟာကျန်းမာရေးအကြီးကျယ်ဖြစ်သွားနိုင်တယ်နော်တခါတည်းရန်ကတော့ဘယ်လိုမျိုးဖြစ်မှာပါနော်ဘဝတစ်ခုရထားတဲ့ဆိုရဲကိုကတောကဖြစ်စရာတွေကကျွမ်းရတော့မှာပဲနော်လောကဓာတ်တရားတွေကအကောင်းဆုံးအမြင့်မြင့်ကျွမ်းရတော့မှာပဲသို့တော့ကျွမ်းရတဲ့ခါမှာတတိရှိလို့ရှိရင်ခန္ဓာရဲပြီးတော့ဉာဏ်နဲ့သူ့ကိုချိမှတ်ပြီးတော့ဒီချုပ်ငင်းသွားတဲ့ခါမှာစိတ်အေးချမ်းနဲ့ဆက်ပြီးတော့ညီသွားလို့ရတယ်အဲ့လိုမဟုတ်လို့ရှိရင်ဖြစ်လူတွေကဘာမှအထူးအကြောင်းကိစ္စမရှိလဲပဲနော်အဲ့တော့အဲ့ဒီအလကားနေကြောက်နေတာစိုးရိမ်နေတာကိုသူတို့အိမ်လေးတို့ anxiety လို့ခေါ်တယ်နော်ကိုစိုးရိမ်စရာကြောက်စရာကိစ္စတစ်ခုရှိလို့တိတိကျကျသိပြီးတော့ဒီကိစ္စကြောင့်ငါမှစိုးရိမ်မှုဖြစ်တယ်လို့ဘယ်လိုသိနေရရင်အဲ့ဒါကလည်းတော်သေးတယ်နော်ငါစိတ်မအေးတာဘာကြောင့်လို့တိကျပြောလို့ရတယ်အဲ့တော့တစ်ခါလေဘာကြောင့်မှလည်းမသိဘူးစိတ်ကမအေးဘူးဒီနေအဲ့ဒါကပိုဆိုးတယ်တချို့ကကြုံတွေ့နေရတဲ့လောကဓာတ်တရားတွေကိုတက်တဲ့ရင်မဆန်ဘူးဖုံးမှုကြိုးစားတယ်မေ့ဖို့ကြိုးစားတယ်အဲ့တော့မေ့တယ်လို့ဖြစ်သွားတယ်မဖော်လို့မရတော့ဘူးအဲ့လိုခါမှာစိတ်ထမအေးသွားလားဆိုတော့မအေးဘူး anxiety ကကျန်းနေတယ်နော်အဲ့ဒီ anxiety တွေနေရလာရင်သူတို့ anxiety neurosis လို့ခေါ်တယ်စိတ်ရောဂါတစ်မျိုးဖြစ်လာတယ်ဘာကြောင့်မှမသိဘူးအမြဲတမ်းစိတ်မအေးဘူးသိမချောက်သူမှ insecurity အမြဲကြီးနေတယ်မလုံခြုံတဲ့သဘောမျိုးအများကြီးရှိတယ်အဲ့လိုရှိနေတဲ့သူကရေရှည်ကြရင်ပို့ပြီးတော့ဒုက္ခရောက်တတ်တယ်ကြောက်ကိုစိတ်ကိုကိုကြည့်ပြီးတော့သိတော့တရားနဲ့လုံးတင်တယ် bothersome thoughts run through my mind. ဒါကခုနကဒီမှာပြောရင်းနဲ့ပါသွားပြီနော်။စိတ်ညစ်เสียသောကဖြစ်เสียတွေ့ရခေါင်းထဲမှာတစ်ခုပြီးတစ်ခုအဆက်မပြတ်သွားနေတယ်။မိတ်ထားလို့မရအောင်။ဟိုဓာတ်ပြားတစ်ခုအကြောင်းထပ်နေပြီလို့ပဲ။ပြီးသွားရင်အစအနေပြန်တွေ့တာပဲ။ဘယ်တော့မှမိလို့မရအောင်။အဲ့လိုတပည့်လေးတယောက်လောကသူဖြစ်တာလေးပြောပြတယ်လို့ပဲ။သူကသောကမြားလို့လို့ဘယ်လိုမှအိတ်လို့မရအောင်။အိတ်ဆေးကိုတောက်နေကြမဟုတ်ဘူးနော်။၆ပြားစောက်လိုက်တာလေ။အဲ့ဒါအိတ်လို့မပြောဘူး။စောက်လည်းမရအောင်စားလိုက်ပြန်အနေနဲ့။ဘာလို့လုံးသူလားတောကအာကြည့်နေတာနော်တောကအာကြည့်တော့အသက်ရှူတာတွေရောနှလုံးခုန်တာတွေရော blood pressure တွေရောအကုန်လုံးပြောင်းနေတာသူအစာရင်ထဲမှာ acid တွေပါတွေရစပုံမှန်မဟုတ်တော့ဘူးနော်အဲ့တော့အစာစားနိုင်ပြီပြန်အန်လေတော့နောက်ဆုံးသူမတက်နိုင်တော့ဘူးမေးပလိုက်ခြင်းနဲ့အိပ်ပလိုက်ခြင်းနဲ့သူပြီးကျိုးစားတယ်အိပ်စိတ်6ပြားတော့တော့လက်တယ်အဲ့လိုမပြောဘူးအဲ့လိုပြောတော့ပိုဆိုးနေတယ်လောက်ပြောင်းဆိုးလက်တော့သူကသူထပြီးလမ်းလျှောက်လို့မရအောင်သူတယောက်ကတွဲပြီးမှရတော့လားသူကြီးလက်ဒီမတင်နေတော့နော်ခေါင်းမထွန်းနေဘူးစကားကိုပြီးပြီးသားမပြောနေတော့အဲ့လောက်ချောင်းအချင်းကြီးဆိုးလာတာနော်တော့ကဖြည့်စည်းမှုဘယ်လောက်ကြီးလဲဆိုတာအဲ့ဒါစဉ်းစားကြည့်ပေါ်လာအဲ့လောက်တော့ကဖြည့်စည်းနေတာကိုတနည်းနည်းနဲ့တစ်ခုခုမှမလုပ်လို့ရှိရင်ဘာဖြစ်မလဲနော်မကြာခင်သူအကြီးကျယ်ဆုံးရတဲ့တစ်ခုဖြစ်သွားနိုင်တယ်နော်သူ့မှာမစားနိုင်တော့မအိတ်နိုင်တော့တော့ကကြောင့်စားရင်လည်းအန်နေအဲ့လိုလည်းမပြောတော့နော်အဲ့တော့စိတ်သက်သာမှုရအောင်တော်တော်လေးကြိုးစားပြီးတော့ပြောပြရတယ်ချောင်းပြရတယ်နော်သူကသူလည်းပဲကြိုးစားမှရတာပေါ့နော်အဲ့တော့စိတ်ညစ်စရာတွေကိုမတွေးဖို့အမှန်လို့ပါတယ်။တချို့ကိစ္စတွေကအချင်းပါနေလို့ပါစိတ်ကအေးချမ်းတဲ့အချင်းရသွားရင်လည်းပဲသူအေးအေးပဲနေတတ်တယ်။နော်။ပူတဲ့အချင်းရသွားရင်လည်းပဲသူပူစရာကိုရှာဖို့တွေ့တတ်တယ်။တချို့လူတွေကတော်တော်သနာစရာကောင်းတယ်နော်။သူအဲ့လိုပူစရာတွေတွေးပြီးတော့သူ့ပေါင်းချင်မှရှိတဲ့လူတွေကိုသူ့မှာဘယ်လောက်ပူရပါလဲဆိုတာကိုတနည်းလုံးပြောနေခြင်းနဲ့။အဲ့လိုပြောနေရမှပဲသူကနေတတ်လို့ဖြစ်နေတယ်။သူစိတ်ကအကောင်းကိုဘယ်တော့မှမပြောဘူးသူ့ကိုပြောနေတဲ့အမူအရာမျိုးအတန်တရားပြောတယ်ဘသမင်းတွေကကိုယ့်အကူငါအမှန်ဆိတ်ဆင်းနေပါလေငါအမှန်တောက်ကရောက်နေပါလေငါ့ကိုတနာကြပါညာကြပါဆိုတဲ့သဘောမျိုးဖြစ်နေလားမပြောကြဘူးနော်သူတစ်ပါးရဲ့အပြည့်စုံရိယာကိုခံကျင်တာသူတစ်ပါးရဲ့ attention ကိုလိုချင်တာဒါလည်းရှိတယ်နော်ကိုယ်နေမကောင်းမှကိုယ့်ကိုသူများတနာမယ်လာပြောအနားမှာပြည့်စုံပေးမယ်ကိုယ့်ကိုချွေချွေတကားပြောမယ်ဂရုစိုက်မယ်အဲ့လိုပြောလင့်ပြီးတော့ကိုယ့်ကိုအမြဲတမ်းသိချင်းနေတယ်ကိုစင်းရင်းနေတယ်နေမကောင်းဘူးအဲ့လိုအမူအရာမျိုးလောက်တက်တယ်နော်အဲ့ဒါကလည်းပဲသိယောဂါမှာတော့နာမည်တစ်ခါတစ်ခုရှိတယ် hypochondria လို့ခေါ်တယ်နော်တကယ်တော့သူ့မှာယောဂါကြီးကြီးမရှိဘူးသူ့မှာကြုံတွေ့နေတဲ့တောကလည်းပဲသူများတောကနဲ့တန်းလူလောက်ပဲရှိတယ်သူများထက်သူပုံမဆိုးပါဘူးဒါပေမဲ့သူကသူ့တောကကိုမှအမြန်ကြီးကြီးပါလေလို့သူပုံကြီးချက်ကျင်တယ်နော်ဘယ်လိုကဖြစ်တတ်တယ်နော်ဘာလို့မဆိုးတစ်ခါတည်းကနည်းနည်းတော့ဖြစ်တတ်တယ်ကိုစိတ်ကိုကိုကြည့်လို့သိသွားရင်တော့အဲ့လိုမလုပ်တော့ဘူးနော်ဥပမာခုနဒီဘုံဘုံကြုံခဲ့တဲ့ကိစ္စတွေကလည်းတခုပြောပြပြီးပြောပါဆိုဘုံဘုံကတော့ကိုယ့်အကူနေမကောင်းဖြစ်အောင်လုံမလုပ်နေတာတော့မဟုတ်ဘူးနော်ဆိုတော့နေကောင်းပြီကစားမှာအင်မတန်အားနေတယ်နော်ထားမယ်သူတယောက်ကထူပေးမှရတယ်ဒါပေမဲ့နည်းနည်းလေးအားပြည့်နေရင်လည်းတော်ပြီးငါမထူနေတော့နော်ကိုယ့်အကူဘေးကိုလှည့်တယ်လက်ကိုထောက်တယ်အားယူပြီးအတင်းဆုံးပြီးတော့ထားထိုင်တာပဲအကူကြီးကိုလိုတော့မှတော့ယူတယ်မလိုတဲ့ချိန်မှာမယူဘူးနော်အဲ့တော့မလိုအပ်ပဲနဲ့ဒီတစ်ပါးအကူကြီးကိုတိတ်လိုချင်တဲ့သူကကိုယ့်ရဲ့စွန့်ရင်တက်တည်ညံ့တော့တယ်စိတ်တက်တည်ပြုတ်ညံ့တော့တယ်နော်အဲ့လိုနဲ့ထိုင်နေတဲ့ချိန်မှာထိုင်တယ်မတက်ရနေတဲ့ချိန်မှာအာရီမတက်ရတယ်အစမှမတက်ရလိုက်ရင်ကောင်းဘူးလားလဲ blood pressure က90 55ပဲရှိတယ်တိုင်းကြည့်တော့နော်မတက်ရတဲ့နေမင်းကောင်းမှိုင်းနေပြီးမိုးသွားတယ်အတိထားငါမတက်ရလိုက်ရင်လဲနေတယ်ဆိုပြီးတတိလေးနဲ့မတက်ရတာပဲခဏနေတော့မှန်ရှိနေနေလीဒါပေမဲ့မရဘူးပရက်ရှာတိတ်နေနေတော့ခေါင်းထဲမှာဟာတတရင်ထဲမှာဟာတတဖြစ်ဖြစ်လာတယ်ပြန်ထိုင်နော်ကျိုးစားပြီးတော့အစာတောက်ကိုစားရတယ်အရေးတောက်နေအရေးတောက်တယ်ဆုပ်တောက်နေဆုပ်တောက်တယ်ဆံပြုတ်တောက်နေချိန်မှာဆံပြုတ်တောက်တာပဲနော်အဖတ်ကိုစားနေတဲ့ချိန်မှာတိတ်တဲ့ချိန်ကြီးအောင်ဝါပြီးတော့စားတာပဲပြီးရင်လေငါးလမ်းလောက်ရှောင်းနေတဲ့ချိန်မှာလေငါးလမ်းလမ်းတာပဲလမ်းပြီးရင်ပြန်လာပြီးပြန်ထိုင်ရတယ်ဒါပေမဲ့ပြန်လှည့်အရတော့မတက်နိုင်ပါဘူးခဏကတိတ်ပင်ပန်းတယ်ဒါပေမဲ့စိတ်ကိုမလျှော့အဲ့လိုပဲ10လ15လအဲ1မိနစ်2မိနစ်3မိနစ်4မိနစ်အဲ့လိုရအောင်လမ်းလျှောက်တာဟုတ်အဲ့တော့စားလိုက်နားလိုက်လမ်းလျှောက်လိုက်စားလိုက်နားလိုက်လမ်းလျှောက်လိုက်နေတဖြည်းဖြည်းအားမွေးတာတကယ်တည်းကလည်းအများကြီးပဲသူတို့ကလည်းအတန်တနာကြပါလေမိသားစုနဲ့အတန်ကြီးတယ်ဟုတ်ဒီလောက်ဝေနာပြင်းထန်ခံစားရတာကိုသူတို့အချို့ဆိုငိုတော့ငိုကြနောက်တော့နည်းနည်းလေးနေကောင်းတဲ့ခါမှာလူမလာမင်းကိုသိကစိတ်ကသိတော့တဘောမကြတော့ဒီနေ့တော့သူတို့တည့်တယ်ပဲပြောလိုက်ရတာဒီနေ့ကစားတော့နေကောင်းပြီလို့မှတ်လိုက်တော့လူမမမမင်းနဲ့တော့သူများကိုလူမလို့သဘောထားနေကိုကလည်းလူမလုံနေရတော့အမှန်တက်တာတာကိုအစစရအကုန်သူများလုပ်ပေးနေတာ တတကုလို့ရတာ။အဲ့လိုတတခုန်လိုက်ရင်နေကောင်းဖို့ဟာတော်တော်ကြာသွားလိမ့်မယ်။နော်။စိတ်ကိုလျှော့ပြီးတော့တတခုန်ပြီးတော့အပြည့်စုံခံလိုက်ရင်တော်နဲ့နလန်းထူမှာမဟုတ်ဘူးနော်။အဲ့တော့အသက်ရှိတဲ့ကျမ်းမာတဲ့ဆရာတော်ကြီးတွေတချို့ကိုမေးကြည့်တယ်။ဆရာတော်တို့ဘာလို့လောက်အသက်ရှိလဲကျမ်းမာလဲဆိုတော့သူကအစားတောက်တဲ့ဂရုစိုက်တယ်တဲ့။ကျမ်းမာရေးအတွက်လည်းပဲနန်းညီပါတွေလျှောက်တယ်တချို့လည်းဆုံးခံစားတယ်တဲ့နော်။ဒီထဲမှာနောက်တစ်ခုပြောသေးတယ်ဒီလား။ကိုယ်နဲ့ပတ်သက်တဲ့ကိစ္စကိုကိုယ့်ဟာကိုယ်ပဲလုပ်တယ်တဲ့တိတ်အပြည့်စုံမခံဘူးအဲ့တော့တိတ်အပြည့်စုံခံရင်လုံးတဲ့လူပါလေသူ့ကိုယ်သူပြော့မြင့်အောင်အမူအရာမျိုးလုပ်တတ်တယ်အဲ့ဒီအမူအရာမျိုးကကြာသွားရင်တကယ်ဖြစ်သွားတယ်သူတကယ်ပဲခံနိုင်နေရှိတော့နော်အဲ့တော့တတိထားဖို့ရနော်ဒါကိုယ့်အကြောင်းကိုသိဖို့အတိုင်းကြီးတယ်နော်တကယ်ကြမ်းမာခြင်းကိုယ့်ကိစ္စကိုတတ်နိုင်လောက်ထားလို့ပါသူဘာကိုတိတ်အားမကိုးပါနဲ့နော်ဟိုသူတပားကိုဟိုအာကုအမှာဟိုဂုံငယ်တဲ့ချင်းတို့လိုမျိုးမဟုတ်ဘူးနော်တကယ်လူတဲ့အချိန်မှာအာကုပါမလူဘဲနဲ့အာမကုပါနဲ့အတတ်နိုင်ဆုံးကိုအာကုကိုပါအေးကိုအာကုကိုတဲ့စိတ်ရှိတဲ့လူကပို့ပြီးတော့ကျမ်းမာရေးကောင်းတယ်ကြားခိုင်တယ်သတိထားပါနော်တော့ကိုယ့်စိတ်ကိုပြန်ကြည့်ငါစိတ်ကအငယ်တတ်တယ်နည်းနည်းလေးမကောင်းရင်ငါအဲ့ရတယ်မှအိတ်ချင်တယ်တချို့ဆိုရင်အဲတိတဲ့ညီတယောက်ဆိုရင်အသက်တော်တော်ကြီးပါပြီဒေသနာနည်းနေပြီနည်းနည်းလေးမကောင်းရင်အဲ့ရတယ်မှအိတ်ပြီးတော့ငိုတော့တာလေနော်သူ့အနာမလာရင်ဘယ်သူကငါနာမလာဘူးဆိုပြီးသူငိုတာပဲဟုတ်အပြည့်စုံအင်္ဂံခံရင်လည်းလူမှအင်္ဂံလုပ်ချင်တယ်အဲ့ဒီအချင်းကမကောင်းဘူးနော် I often imagine frightening scenes ကိုယ်စိတ်ကမှဆက်စားကြရနော်ထိခိုက်ဒဏ်ရာရလို့ပြူကြရလို့ကားတိုက်တာလို့စသဖြင့်ပေါ့လေအဲ့လိုမျိုးတွေခဏခဏတွေ့ကြတာလားနော်အဲ့တော့တပည့်တယောက်အင်ဂျင်နီယာပါပဲဒါမဲ့ तू ကအောင်နာတော်လေးနောက်ကြရတယ်နော်အဲ့တပည့်တယောက်ကသူ့ဘဝမှာတော့ကဖြစ်စီရနေနဲ့မြားလာတဲ့ခါကျတော့ तू ဘယ်လိုပြောလဲဆိုတော့တပည့်တော်တဲ့ကားစီးပြီးတော့တွားရင်းနဲ့အိမ်မှာဆံကဲလူတွေကိုတူးတူးပြီးတော့တခါကျရင်တိတ်ပူတယ် तू ပူတာတကယ်တော့ပူစရာမဟုတ်ဘူးနော်မှသူ့ကလေးကရေနဲ့စော်ရင်နဲ့ရေစီပိုင်းနဲ့ကြာသွားမလားလမ်းပေါ်ထွက်သွားရင်ကားတိုက်မလားတခါပြင်းပြစီတယ်မှာသူ့ကလေးကားတိုက်သွားတယ်လို့မျက်စိနဲ့မြင်နေတယ်အဲ့လောက်တိအောင်ဆိုးတာနော်သူ့စိတ်ကအစိုးရကိုအင်္ဂန်တိတဲ့နော်အဲ့တော့ဘဝမှာဒီလိုအခက်အခဲတောကပြဿနာတွေများလာတဲ့ခါမှာလူစိတ်ကကြံကြံဖန်ဖန်အစိုးရကိုရှားရှားရှားရှားပြတ်တတ်တယ်အဲ့ဒါသတိထားဖို့ရနော်တခါတလေသူတို့အတွေ့အကြုံဘယ်လောက်ကြည့်အောင်ကျင်းထန်နေစေမျက်စိထဲမှာတကယ်တိုက်လိုက်လို့ကားတိုက်လိုက်လို့ခါလေခြေတော့တွေကျိုးကုန်တာကိုယ်အထွက်ကုန်တာနော်တွေးတွေစံနေနဲ့ရဲနေတာတွေအဲ့ဒါတွေကိုပုံပန်းတတာတိကျပြန်မြင်ရတယ်အဲ့လောက်ဖြစ်အောင်သူတို့ဖြစ်တယ်နော်အဲ့လိုဖြစ်လာပြီဆိုရင်လည်းခဏနေမိခံပြီးဖြစ်နေတယ်စံတန်ကြောက်တယ်တရားတော်အိမ်ကနေအရင်ထွက်သွားပြီဆိုရင်အိမ်မှာနေနေတယ်သူတို့ကရောဂါရတော့မယ်အပြင်ထွက်သွားတဲ့လူကဘာဖြစ်ပြီးညာဖြစ်ပြီးသိဆိုရင်နော်အဲ့တော့အဲ့ဒါလို့ကိုယ့်ရဲ့စိတ်ကူးထဲမှာကြောက်เสียလန့်เสียတွေကိုတွေးတတ်သလားဆိုတာသိထားကြည့်ပါအဲ့ဒီတွေးလာပြီဆိုရင်ချက်ချင်းရှုမှတ်ပါအဲ့ဒါကိုတာရှည်လက်ခံမထားပါနဲ့နော် I can't concentrate well တခုခုအာယုံဆိုင်ရမယ်ဆိုရင်စာရှည်အာယုံဆိုင်လို့မရဘူး။မခက်ခဲတဲ့စာအုပ်တော့ကိုတခြားဖတ်လို့မရဘူး။စဉ်းနေပါလိမ့်တွေ့မယ်ဆိုရင်တချို့တွေ့လို့မရဘူး။နော်။အာယုံမဆိုင်နိုင်ဘူး။အဲ့လိုဆိုရင်လည်းပဲသတိထားပါ။သူ့စိတ်ထဲမှာတောကတော်တော်များနေတယ်။နော်။ဒါတို့တခုခုမမြန်လို့တော့မလို့မဖြစ်တော့ဘူး။တချို့သတိမိတယ်။အခုတစ်ရက်တစ်ယောက်ဆိုရင်သူဟိုတလောကအလုပ်ကိစ္စနဲ့ပတ်သက်ပြီးတော့တော်တော်ပြင်းမှန်းသွားတယ်။နော်။အချင်းကလေးတွေမှသူ့အထက်ကလူကြီးကဒီကိစ္စဒီအချင်းတွေမှပြီးအောင်လုပ်ရမယ်ဆိုပြီးအတင်းတွန်းလာအောင်ကောတော့သူတခါတည်းမှအိမ်နေစူးစမ်းပြီးလောက်ရတာ။နောက်ဆုံးလမ်းတော်မလျှော့တော့တေကတော့မတက်နိုင်တော့ဘူး။အဲ့လောက်ဖြစ်အောင်ခြေကုန်လက်ပန်းကြရအောင်နော်။အဲ့ခြေကုန်လက်ပန်းကြရပြီးအခုနောက်ပိုင်းကျတော့သူ့စိတ်ကဘာမှအာရုံစိုက်လို့မရတော့ဘူး။နော်။အဲ့တော့သူ့အဖေကအဝေးကနေတယ်လီဖုန်းဆက်တာသူ့ဖေကဝေးမှနေတာ။ဆက်ပြီးတော့သူ့ကိုလုပ်ငန်းကိစ္စနဲ့ပတ်သက်ပြီးတော့ဘာလုပ်ပါဘာလုပ်ပါဆိုတာမှားတယ်။သူကတော့ဒီရန်ကုန်မှာအခုရှိနေတာ။သူ့ဖေကအဝေးရောက်။မှာတော့ဥမာဘဲတိုင်ကိုသူကဘာသိစီဘာသိစီကိုဝယ်ခဲ့အဲ့လိုစင်းနေနဲ့မှာစိုင်းနာမယ်နဲ့ပြစ်စင်းသူကတယ်လီဖုန်းနဲ့နားထောင်နေတာသူ့အဖေလည်းပြောလို့ပြီးသွားရောဘာပြောလိုက်မှသူမသိဘူးလုံးဝမှတ်လို့မရတော့ဘူးဒီလူကလည်းအင်ဂျင်နီယာပဲနော်ဒီလူလေးလည်းအင်ဂျင်နီယာပဲနော်သူလုံးဝမှတ်လို့မရဘူး concentration လုံးဝလုပ်လို့မရဘူးအဲ့တော့သူနဲ့တွေ့ဖို့ရရက်ရက်တော့ရေးပြီးတော့ချိန်ထားကြည့်တယ်သူ့ကိုပဲအေးအေးဆေးဆေးပြောချင်တယ်သူ့အချင်းကြီးကနည်းနည်းစိုးရိမ်စရာဖြစ်နေပြီ stress တွေများလုံးတော့ anxiety တွေတိတ်များပြီးတော့ဘာမှလုပ်ချင်ကြင်စိမ့်စီအခုသူအလုတ်ခွင့်ထားတယ်အရင်တော့ဆိုရင်ဒီလိုအချိန်မှသူပြေပြေရှင်းရှင်းနေလို့ရတယ်အခုတော့သူမပြောဘူးဟမ်အဲ့တော့အဲ့လိုဖြစ်လာတဲ့လူက တရားထုတ်ဖို့အမှန်တရားရှိနေပြီနော်ဟိုစိတ်ကြည်စည်းတွေစိတ်စည်းတွေဘာတွေတောင်းတော့ပူဆူးသွားမယ်နော်ခဏတည်းရဲ့မြင်လောက်တောက်တယ်ဆိုကိစ္စမရှိဘူးရေရှည်တောင်းရင်တော့ဒုက္ခရောက်သွားနိုင်တယ်နော်အဲ့တော့ကိုကတခုခုအာယုံမဆက်နိုင်တော့ဘူးဆိုရင်သတိထားပါငါဒါကိုပို့လို့မဖြစ်ဘူးနော်တရားထုတ်ဖို့အချိန်ယူပါစိတ်ကိုကြည်လင်အကြောင်းထားပါအစိုးရကြံတွေ့နေမိစေကောင်းတဲ့ဒံမီမှာစကားပြောပါမိစေတိတ်ရေးကြည့်တယ်နော်တယောက်ထဲနေတော့ကပိုကြီးလာတယ်ပိုကြောက်လာတယ်မိစေကောင်းနဲ့တွေ့ပြီးတော့ပြောဆိုဆွေးနွေးလိုက်လို့ဆိုရင်နည်းနည်းတက်တာရသွားတယ်စမ်းမရှိဘူးပြောမှမရှိ My heart frequently races နှလုံးကထားရနေခုန်တက်တယ်နှလုံးခုန်မြန်တက်တယ်နော်ကိုကိုသတိထားကြည့်ပါငါမကြာခဏနှလုံးခုန်မြန်တက်တယ်လားရင်တုံတက်လားမောတက်လားသိခါကြည့်ပါဒီရင်တုံတက်တဲ့ပြင်လည်းပဲအဲ့ဒါလည်းအန္တရာယ်ကြီးနေပြီဒါခန္ဓာကိုယ်ကပြန်ပြောနေတာနော်ခန္ဓာကိုယ်ကသူမခံနိုင်ရင်ပြန်ပြောတာပဲဆိုတော့စိတ်ပင်မမှုကိုယ်ပင်မမှုများလွန်းနေပြီရှော့ပါအောင်နားပါအောင်စိတ်ကိုအေးချမ်းအောင်လုပ်ပါအောင်လို့သူကပြန်ပြောနေပြီအဲ့ဒါသဘောပေါက်ကြည့်ရနော်ဒီလိုအချိန်ကြီးကြတော့မှလွတ်စိတ်ကိုမတိုးပါနဲ့လွတ်စိတ်တိုးလို့ရှိရင်ခုနစောစောကပြောခဲ့တယ်လို့ပဲတစ်ခုခုဖြစ်နိုင်တယ်နော်I get chest pains. No, I get chest pain. No, if the guy who look at one chest pain, he tell you why. No, tell me, do I this time? Do I break it and take it out? No, I get chest pain. My doctor says my heart is fine. See, on top of that, see, I'm not. I'm not feeling well. This year, this year, this year, normal. That the guy said, no.တကယ်ဘလို့ဒီအောင်ဖြစ်လဲဆိုတော့အမေရိကန်မှာ heart specialist ဆရာဝန်ကြီးပြောတယ်နော်အဲ့ဒီဆရာဝန်ကြီးကသူကိုယ်တိုင်က heart department တစ်ခုကိုအရင်တော့မရှိသေးတဲ့ဆေးရုံမှာသူက department တစ်ခုကိုသူဟာသူစူးစမ်းတော့ကြီးထောင်တယ်နော်ပြီးတော့အဲ့ဒီဒီနေလေးအနှံ့ပြားကိုလည်းပဲခီးသွားပြီးတော့ heart နဲ့ပတ်သက်တဲ့သင်တန်းတွေသူပေးတယ်အထူးသဖြင့်သူနေတဲ့ပြည်နယ်မှာအဲ့ဒီဆေးရုံတွေအကုန်လုံးလှည့်ပြီးတော့သူသင်တန်းပေးတယ်သူ heart ဆေးရုံကိုသူကအဆင်ညှင့်နေတာဟုတ်အစင်းမျိုးဆိုရင်ဒီပြည်နယ်မှာရှိတဲ့ဆရာဝန်တွေနဲ့ဒီပြည်နယ်မှာရှိတဲ့လူတွေရဲ့ထောက်ခံမှုရလို့ရှိရင်ဘတ်ဂျက်ကထုတ်ပေးမှာအဲ့လိုဆိုတော့သူကအဲ့ထောက်ခံမှုရအောင်ဆိုတော့ခီးထောသွားပြီးတော့ဆရာဝန်တွေကိုတင်နှံပေးတယ်လူနာတွေကိုလည်းသူအများအားရှင်းပြတယ်ဆိုတော့ဒီကိစ္စကိုကိုယ့်ပြည်နယ်ကိုယ်စားလှယ်အမှတ်ကိုပြောပါနော်သူတို့နိုင်ငံမှာအဲ့လိုလုပ်လို့ရတယ်နော်ပြည်နယ်ကိုယ်စားလှယ်အမှတ်ကငါပြည်နယ်ကလူများစုကဒါကိုလိုချင်တယ်ဒါကြောင့်ဆိုရင်သူကဘတ်ဂျက်ရအောင်ထုတ်ပေးလို့စီစဉ်လို့ရတော့နော်သူအဲ့လိုခီးသွားပြီးအကုန်လုပ်တယ်သူကိုယ်တိုင် heart specialist cholesterol တိုင်းကြီး cholesterol normal နော် ECG ကြီး normal heart ကိုယ်ကလုံးတိုင်းကြီးအကုန်လုံး normal blood pressure မရှိဘူးဒါမှပြောင်းနေ heart တရားနော်ပြောင်းနေစရာမရှိဘူးနော်အဲ့ဒါအဲ့ဒီဆရာဝန်ကိုယ်တိုင်ကြီးရဲ့ဆိုတော့ကိုဒီဘုံဖတ်ခဲ့တာဒါကြောင့်ကိုယ့်ကိုယ်ကိုသိတယ်နော်သူဆရာဝန်ကိုအားမကိုးရဘူးလို့မဆိုလို့ဘူးနော်တခါတလေဆရာဝန်ကတိုင်းတဲ့အချိန်မှာတော့အကောင်းပဲနော်ကိုကကိုအပြင်လောကမှာတွိုင်းနေလို့ရင်ကြိုင်နေတစ်ချက်တစ်ချက်ဟာတင်ရရဆက်တင်ရအဲ့တော့အဲ့လိုဆက်တင်ရလာပြီဆိုရင်တော့မပေါ့ပါနဲ့လွတ်မတိုးနဲ့နော်အလုပ်ကိုနည်းနည်းလေးလျှော့ပါအနားနည်းနည်းယူပါစိတ်အေးချမ်းအောင်တရားထုတ်ပါနော်တောကကိုရှုမှတ်ပါနော် I have a tense stomach အခုနပြောတဲ့တွေ့လေနော်သူစိတ်ထဲမှာတောကများတော့သူတစ်ခုအတိုင်းကြံရတယ်သူအစာရင်ရောသူ chest ကောတင်းနေတယ်ဒီခါလေးကြက်တယ်နော်ဘယ်လိုမှသူ short ချလို့မရဘူးတောကကြောင့်နော်အစာရင်မှတင်းနေတယ်ပတိထားကြည့်တောကများလာရင်ဒီအစာရင်ရောဒီ chest ကော frame ဖြစ်တော့ muscles ရဲ့ tense ဖြစ်တယ်အဲ့ဒါကြည့်ရတာမလွယ်ဘူးဖြစ်တယ် I vomit for no apparent reason ဟောဆန်းနေဘာအကြောင်းမှမရှိဘူးအစာမှလည်းမဟုတ်ဘူးအလကားနေနေအဲ့အဲ့ဒါ stress ရဲ့လက္ခဏာလေနော် I often get diarrhea တခါတလေဝန်သွားတယ်ခဏခဏဝန်သွားတတ်တယ်ဆိုတော့ကလေးလည်းဖြစ်တတ်တယ်နော်ဆောင်းဝန်းနီးလိုက် stress များပြီးတော့စိုးရင်စိတ်များပြီးတော့ဝန်သွားတယ်အဲ့ဒါသတိထားကြပါရနော် Sometimes I feel as if I'm being smothered ဆိုတာအသက်ရှူလို့မရအောင်နှာခေါင်းပိတ်နေလို့ပဲကိုယ်တယောက်ကမျက်နှာမှာလာပြီးခေါင်းအင်းနဲ့အုပ်ထားပေးတယ်လို့ပဲအသက်ရှင်မဝဖြစ်တယ်။ဟင်။အဲ့ဒါဆိုလည်းပဲဖြည့်စည်းမှု stress anxiety တောကကြီးအင်မတန်များနေပြီဆိုတဲ့ဘောပဲနော်။အဲ့တော့ကိုယ့်ကကိုယ်အသက်ရှင်တဲ့ကဆက်ကိုတိထားကြည့် diaphragm ကိုတိထားကြည့်နော်။ဒီအသက်ရှင်တဲ့ကမှာဒီ inter ဘာလို့ intercostal muscles they see it, no? The Nayunaku Jarama, Nayuni Nyai Jarama, muscles they see it, any muscle that swears. Your diaphragm, Lale, thing on to a swear beer. Tunakua, thing like show like, thing like show like, the Lua. Hello, look at Kama, a so tail, Lea Wunare, Pian Fatuari. Hello, Chita. So, Togam Yadua, D muscles they are free material, relaxed material. So, နည်းနည်းလေးတင်းနေတယ်အောက်ဆုံးထိရောက်သွားအောင်ရှော့ချလို့မရအောင်အဲ့လိုရှော့ချလို့မရလို့ရှိရင်အသက်ရှင်မွားရဖြစ်လာတယ်နော်အသက်ရှင်ရင်းနေကိုယ့်ရဲ့ယင်ဘတ်နဲ့အဲ့ဒီဒိုင်ယာဖရမ်လို့ခေါ်တဲ့အမေးပြားကိုအာရုံပြုတ်ကြည့်ပါနော်သတိထားတဲ့အလေ့ကျင့်များတဲ့လူဆိုရင်အဲ့ဒီယင်ဘတ်မှာအသက်ရှင်ရင်းနေတင်းလိုက်ရောက်လိုက်ဖြစ်ကြရဲ့ဟိုဘိုက်ထဲမှာတင်းလိုက်ရောက်လိုက်ဖြစ် လားမရောက်လားဆိုတာသိနိုင်တယ်။ဒါသူ့အချိန်ကြာကြာလေးပေးပြီးတော့ဒီအာနာပါနကိုသိချလောက်ပါ။နော်။အဲ့ဒါကိုဝါအောင်ယူရှော့ချလိုက်။ရှော့ချတဲ့ကမှတဖြည်းဖြည်းချင်းညော့သွားနေတာလေးကိုလိုက်ကြည့်ပါ။နော်။တဖြည်းဖြည်းတင်းနေရနေရီလက်စ်ဖြစ်သွားတယ်ရီလက်စ်ဖြစ်သွားတယ်ညော့သွားတယ်ညော့သွားတယ်ညော့သွားတယ်နော်။နောက်ဆုံးအဲ့ဒါချူတာလေးလေးကုန်သွားပြီ။အဲ့ဒီအချိန်မှာလုံးလုံးညော့နေတဲ့အချိန်မှာခဏလေးနေလိုက်ပါ။ခဏနားတယ်လို့နေလိုက်ပါ။ဟုတ်ပြီမှာနောက်တစ်ခါပြန်ရှူပါအဲ့ဒါကိုဝါအောင်ရှူပါဒါအသက်ရှူမဝလို့ရှိရင်မြန်မြန်အဲ့ဒါကိုလုပ်ဖို့အရေးကြီးတယ်နော်ရေရှည်အဲ့ဒါကိုအသက်ရှူမဝရင်ဘာဖြစ်လာမလဲနှလုံးကောင်မှမှန်ဖြစ်လာတယ်ဟုတ်အောက်ဆီဂျင်လုံလောက်မရလို့ရှိရင် heart ကဒုက္ခရောက်လာပြီသူ့မှာအောက်ဆီဂျင်မရှိတော့ဘူးမရှိရင်သူမမြန်ခုံးလာတယ်ဟုတ်ဟောဒီနှစ်ခုစလုံးမှမှန်တော့ဦးစဉ်အချိန်လေးကသူကဒီ dishes တကယ်လို့ဖြစ်လာတယ်နှလုံးကောင်မှအသက်ရှူမှအသက်ရှူမှနှလုံးကောင်မှနှလုံးကောင်မှမှန်ရင်အသက်ရှူရလဲမောတယ်အသက်ရှူတာမှန်ရင်နှလုံးကပိုးခုန်တယ်အဲ့ဒါအများကြီးအန္တရာယ်ရှိတယ်နော်တတိမိသွားနိုင်တယ်မူးသွားနိုင်တယ်အဲ့တော့အဲ့ဒါလို့ဖြစ်လာပြီဆိုရင်အသက်ကိုဝအောင်ရှူတတိနဲ့ရှူပြန် short ချပါ relax 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 တိတ်ရေးကြည့်တယ် relax လုပ်ပါကုန်သွားတဲ့အချိန်မှာခဏလေးနဲ့တစ်စက္ကန့်ပြီးပြန်ရှူဆိုတတိလေးကကတ်ချလို့ရှိရင်စိတ်ကဒီအတက်ရှူတဲ့အာယုံမှာပဲရှိနေတဲ့အတွက်ကြောင့်တောကောမတွေးဘူး။အဲ့တော့ခဏလေးဖြစ်ဖြစ်တောကောကိုမတွေးဘဲနေလိုက်ရုံနဲ့ခဏကွာနေနဲ့ငြင်းချင်းလာတယ်။ခဏကွာမှာ adrenaline level ကနည်းနည်းညော့သွားတယ်နော်။ဆိုတော့တောကတစ်ခုခုစိတ်ထဲဝင်လာရင် adrenaline များလာတယ်။ adrenaline များရင်ဘာဖြစ်မလဲ။ခဏကွာ energy အများကြီးကုန်တယ်နော်။ sugar တွေအများကြီးကုန်သွားတယ်။ဆိုတော့အားကုန်လို့ဖြစ်သွားတာနော်။ဆိုတော့တရားဘာဝနာကိုပွားများခြင်းအပြင်တောကနည်းသွားတဲ့အတွက်ကြောင့်စိတ်ငြိမ်းချမ်းသွားတဲ့အတွက်ကြောင့် adrenaline ထွက်တာနည်းသွားတယ် endorphin ထွက်တာများလာတယ်နော် endorphin ကခန္ဓာကိုယ်ရောစိတ်ကိုယ်ရောငြိမ်းချမ်းစေတယ်ကြီးလင်းစေတယ်နော်ဆိုတော့တရားထိုင် endorphin ထွက်တာများတယ်နော်အမောပန်းကြီးတဲ့စိတ်ကြီးတယ်အဲ့လိုပြောတယ်ခန္ဓာကိုယ် function သိမ်းမှန်းနေတယ်နော်အားကုန်တာအများကြီးသက်သာတယ်နော်ဆိုတော့ဒီနှစ်ခုကစန့်ကျင်ပဲနော် adrenaline နဲ့ endorphin ကadrenaline ကို stress hormone လို့ခေါ်တယ်နော်သူကပင်ပန်းတယ်သူကတော့လိုအပ်လို့တုံးရတာနော်ခန္ဓာကိုယ်မှာအရေးအကြောင်းတစ်ခုရှိလာပြီဆိုရင်ပြေးဖို့လွှားဖို့ဆိုရင် adrenaline တို့လေသူရှိမှလည်းပဲတရားတက်တည်း glucose နဲ့ပေါင်းပြီးတော့ energy ဆိုတာဖြစ်လာတယ်ဒါပေမဲ့ကိုယ်ကထိုင်ရတဲ့တောကများနေဒီခန္ဓာကိုယ်ကြီးကပြေးဖို့မလိုဘူးနော်ပြေးလို့လည်းမရဘူးဒီနေရာရင်ထိုင်ပြီးတော့တောကများကြတယ်တွေ့တယ်နှလုံးနဲ့ခုန်တယ်ပြင်းနေခုန်တယ်အသက်ရှူနေနေရလာတယ်adrenaline အများကြီးများတယ်ဒီတောကကိုမဖြေနိုင်ဒီ adrenaline level ကတက်တယ်ဒါရန်တက်ကြပ်သွားနော်ဒါပေါ်တည်းသဘောမထားစေချင်ဘူးနော်ဒီကလေးနဲ့စမ်းစေချင်တယ်ဒီ adrenaline level ကကြမတော်လို့ရှိရင်ကြာလေးလေးအချိန်ကြီးဆိုးလေးဖြစ်လာတယ်ဟမ်အခုဖြစ်လူတွေမှာ adrenaline level ကလိုတာချက်အမြဲတမ်းများနေတယ်အဲ့ဒါသိင်းစရာပဲအမြဲတမ်းများတော့သူ့ကိုအမြဲတမ်းတတိနဲ့ပြန်ပြီးတော့ရှော့ပါနော်မရှော့လို့ရှိရင်စက်တင်များပြီးတော့ heart attack တို့ဘာလို့ဖြစ်မလဲနော်အဲဒီစိတ်တူယောဂါတို့ဘာလို့ဖြစ်မလဲနော် I have a habit of tying either at I G H နော်တင်းချတာတချို့အတက်ကိုအောက်ထားလို့ဖြစ်တယ်နော်တော့ကတခုခုများစီကတွင်းနေနေအတက်မရှူမိဘူးပြီးမှအဲ့လိုတက်ခြင်းချတယ်ဆိုတဲ့ကြင်းချတဲ့ချိန်မှာနည်းနည်းအမောပြေတယ်လို့ဖြစ်တာအောင်နော်ဒါပေမဲ့တက်ပြင်းမချပြမှာတော့အသက်ကိုနည်းနည်းအားနဲ့ရှူလိုက်ရသေးတာလေနော်တက်ပြင်းချတဲ့အချင်းရှိသလားတက်ပြင်းရဲ့လက္ခဏာကဘာလို့ဆိုတော့စိတ်ပင်ပန်းမှုကိုပေါ်ပြတယ်နော်စိတ်ပူပင်ပန်းတယ်လေတက်ပြင်းနည်းနည်းချနေတယ် I get dizzy for no apparent reason. ဘာမှအကြောင်းပြချက်မရှိဘဲနဲ့ခေါင်းခဏခဏမူးလေ။ဒါတူတူငါအနေနဲ့များတော့ဖြစ်တတ်တယ်နော်။ဖြစ်တတ်လားတရားကြီး။စိ
တ်တော
်မှာစိတ်ပါ။ဖြစ်နေပြီ။
လည်းခုနကပြောလို့
ပြန်ကြရအောင်။ညာကမှဖြစ်မယ်။အိပ်ပြက်လာမယ်။အစားပြက်လာမယ်ဆိုရင်ဖြစ်တယ်နော်။ဒကမာကြီးကလည်းပြောတယ်ဒကာကြီးအစားမမှန်ဘူး။ဒီ
မှာစားတယ်နေနဲ့စားတော့သိတယ်
။အေးအဲ့တော့အစားမမှန်ဖြစ်လာပြီ။အိပ်မမှန်ဖြစ်လာပြီဆိုရင်သူကတစ်ချိန်ကြီးဂန်ခံရတော့မှာနော်။ဖြည်းဖြည်းမူဂန်ခံရတော့မှာ။အများကြီးတပိခါမှာ။ When upset I sometimes feel like fainting. Faint to that. Three legs in it. ဘာတခုခုတော့ကောင်းများလာစေတတိလေးချင်းလည်းဖြစ်လာတယ်။အများကြီးတတိချာပါ။ I frequently have headaches. မကြာခဏခေါင်းကိုက်တတ်တယ်နော်။ Stress headache ဆိုတာရှိတယ်နော်။တော့ကောင်းများလာရင် stress များလာရင်ခေါင်းကိုက်တာ။အဲ့လိုခေါင်းကိုက်လို့ရှိရင်တချို့ကတော့ခေါင်းကိုက်ပြည့်စေတောက်တယ်။ကိုယ်နောက်နိုင်ငံမှာခေါင်းကိုက်ပြည့်စေတောက်တယ်လို့သိများတယ်။သူကဩစတြေးလျမှာသိခေါင်းကိုက်ပြည့်စေတောက်တယ်လို့များတယ်။ခေါင်းကိုက်ပြည့်စေတောက်တယ်လို့များလို့ kidney ပြည့်စေတယ်လို့လည်းပုံများလာတယ်နော်။အဲ့ဒီသိဆိုတယ်ဒါပေမဲ့ဒွိုင်းတော့တော့လာပါတော့နော်ပရာစီတမောကလည်းပဲအတဲ့ဒုက္ခပေးတယ်နော်အက်စင်ကအစာအိမ်နဲ့ကျင်းပြီးတော့ထိခိုက်တယ်နော်ပရာစီတမောကလီဗာကိုထိခိုက်တယ်နော်တခြားတခြားလည်းဒီလိုပါပဲဘယ်ဆေးဖြစ်ဖြစ်ကောင်းကျိုးတစ်ခုပေးရင်ဆိုးကျိုးတစ်ခုတော့ပေးတာပါပဲသူတို့မှ side effect ကတော့ရှိလာတယ်မဟုတ်ချို့ကတော့ဒိုင်ဇီပန်တို့ကတော့တောက်တယ်တချို့လူတွေပြောတယ်ခေါင်းကဒိုင်ဇီပန်တောက်ရင်တက်တာလေဘယ်လိုဘယ်လိုကြောင့်လဲတော့ပြောတတ်ဘူးနော်အင်းတန်းချင်ရော့သွားလို့နော်စိတ်ကိုချော်လိုက်လို့ဒီဖုန်းကလည်းအဲ့ဒါလေးတိတ်မတုံးဘူးတော့တို့ကြောင်ကောင်းကောင်းမသိဘူး။အဲ့တော့အဲ့ဒါလို့စိတ်ကြောင်ခေါင်းကိုက်လာရင်စိတ်နဲ့ကုလို့ကတော့အပေါ်ရမရနော်စိတ်နဲ့ပြန်ပြီးတော့ရှင်းဖို့အင်တန်ရေးကြည့်တယ်နော်ဒါကြောင့်ဒကာကြီးတို့ဒကာမကြီးတို့အများနဲ့တတိပေးတာမင်းနဲ့စောစောစီစီတရားထုတ်ပါစိတ်ကိုကြည်လင်းအောင်အေးကြအောင်နူးညံ့တော့အေးအောင်လုပ်ပါပြီးမှအလုပ်ကိုသွားအလုပ်ကိုသွားရင်းနဲ့လည်းပဲတတိနဲ့တရားရှိမှရင်းနဲ့သွားတနေ့ကုန်ခဏခဏတတိထားပြီးတော့တရားပြန်ထုတ်ပါလုတ်ကလေးကို10မိနစ်ဖြစ်ဖြစ်နားလိုက်ပါနားပြီးရင်အသက်ကိုဝအောင်ရှူပြီးတော့တရားမှတ်ပါနော်တနင်္ဂနွေမှာ10မိနစ်ဖြစ်ဖြစ်လုပ်ပါဒီကြားထဲမှာလည်းလုံရင်းကြိုင်နေအဲ့ဒီလက်ကဆာဆာရီရေးနေတာတို့မွေတယ်လီဖုန်းဆက်နေတာတို့မွေတက်ပြိုင်နေတာဘာပဲဖြစ်ဖြစ်ပေါ့လုတ်တဲ့လုတ်ကိုတီးပြီးတော့လုတ်ပါအဲ့လိုဆိုရင်စိတ်ကလည်းနည်းနည်းအနားရရတယ်နော်ညာဘက်အထင်လူတွေကဒီလုတ်တစ်ခုကိုလုတ်ရင်းနဲ့နောက်သောကဖြစ်စရာတစ်ခုကိုတွေးနေသေးတယ်အဲ့ဒါအမှန်တန်ဆိုးတာလေနော်ဆိုတော့အဲ့ဒါလို့တနည်းတားလုံးတတိနဲ့ကပ်ပြီးတော့နေသွားလို့ရှိရင်တက်အများကြီးနေသွားလိမ့်မယ်နော်ညနေအိမ်ပြန်လာပြီဆိုရင်လည်းစားတော့ပြီးရင်ခဏလေးတရားရှိမှပါတချို့တကယ်ကြီးဒီကမာကြီးဆိုရင်တိတ်တော်တာပဲတတိတော်ကတော့တဲ့အလုတ်ကပြန်လာလို့အိမ်ရောက်တဲ့တကယ်နဲ့တခြားဘာမှမလုပ်ဘူးလေအိမ်ထဲဝင်နေတဲ့အခြေလက်သေးပြီးတော့တခါတည်းဖျားကောင်းဝီဒီယားထင်တာလေဘယ်သူမှဘာမှမပြောသေးဘူးတတိအိမ်မှာအမေလို့ပြောလို့ရှိရင်တော့ခဏတော့ထွက်ဆက်လိုက်ကြတာပေါ့အိမ်မှာနေမကောင်းတဲ့လူရှိရင်တော့သူ့ကိုခဏတခွန်းတခွန်းပြောလိုက်ကြတာပြီးရင်ချက်ချင်းဖျားကောင်းတဲ့ဝီဒီယားထင်တာတချို့တကယ်ကြီးဒီကမကြီးစီတို့အိမ်ကအနောက်ဘက်ကနေဝင်လို့ရတယ်တဲ့ဟမ်အိမ်ကအောက်ထပ်မှာအနောက်ဘက်ကဒီကပေါ်တက်လို့ရတာရှိတယ်ဆိုတော့တို့အိမ်ရှိကောင်မဝင်ဘူးဘာလို့လဲဆိုရင်တဲ့အိမ်ရှိကောင်ဝင်လိုက်အလုပ်ကိစ္စကအစင်းနဲ့ရောက်ချင်းရောက်နေတာဟမ်စားတို့ဘာလို့ရောက်နေမလဲတယ်လီဖုန်းရောက်ရောက်ထားတာဒီမှတ်ထားတာဒီရှိမှာမဝင်ဘူးတဲ့အိမ်နောက်ဘက်ကနေလှည့်ဝင်ပြီးတော့အပေါ်တက်တဲ့ဒီဖရားကမှတော်တော့တရားအရင်ထင်လိုက်တယ်ဒီမှာ15မိနစ်ဖြစ်ပြီးမိနစ်20ဖြစ်ပြီးတရားတင်ပြီးမှနည်းနည်းလေးစိတ်ကြီးမှဆင်းလာပြီးတော့ဘာကိစ္စရှိလဲဆိုတော့မေးတယ်နော်အလုပ်ညာလေလေဒါကကိစ္စတကအငြင်းတန်းလို့လို့ရှိတယ်ပဲဘူးနော်အဲ့တော့အဲ့လိုလောက်ကြတဲ့လူကြားရင်တော့ဒီဘုံကအမှန်တန်ဝန်တာလေဟောငါတကဒကမကြီးတွေတို့ဒီလိုစိတ်တက်တာအောင်နေတိုင်းတော့အသက်ကြီးကြီးကျန်းမာနေရအောင်ပါနော်တရားလည်းပို့ပြီးတော့အထုတ်ပြစ်တော့ပါမယ်အကျမ်းမကြီးမကောင်းရင်တော့အသက်ကြီးဖို့မလွယ်ဘူးကျမ်းမာဖို့မလွယ်ဘူးတရားထုတ်ပြစ်ဖို့လည်းမလွယ်ဘူးနော် I perspire a lotခွေးတွေထွက်တယ်နော်အဲ့ခွေးအများကြီးထွက်တာလည်းပဲသောကရဲ့လက္ခဏာတစ်ခုပဲနော်ဒိဋ္ဌာကြည့်ဉာဏ်ကြီးနဲ့စိတ်ဆင်းရဲတစ်ခုတွေ့လိုက်တဲ့ဉာဏ်နဲ့ချက်ချင်းချူးရရူကြလာတယ်နော်အဲ့တော့ခဏခဏခွေးအများကြီးထွက်တဲ့ဆိုရင်လည်းပဲကိုယ်စိတ်ထဲမှာသောကဖြည်းစင်းနေပြီဆိုတာသိနေတဲ့လက္ခဏာပဲနော်အဲ့လိုဖြစ်လာရင်လည်းဒိဋ္ဌာကခွေးထွက်လာပြီပူလာပြီသောကဖြစ်တဲ့တစ်ခုတွေ့နေပြီအဲ့ဒါကိုသိပြီးတော့စိတ်ကိုရှော့ချလိုက်ပါစိတ်ကိုအေးအောင်လုပ်ပါI frequently get chills in the spine. Chill မှာစိတ်ရင်းနဲ့စိတ်ရင်းနဲ့အေးသွားတတ်တယ်နော်။အဲလိုဆိုရင်လည်းဒါလည်းတော့ကာယလက္ခဏာတစ်ခုပဲ။အမှန်တမ်းများတယ်နော်။တော့ကာယလက္ခဏာတွေဘလောက်များလဲဆိုတာကြည့်။အဲ့တော့တစ်ခုမို့တစ်ခုကတော့ဖြစ်နေမှာ။အဖြစ်တိုင်းဖြစ်တိုင်းသိလို့ရှိရင်တစ်ဖြည်းဖြည်းတည်းသူရောပါသွားလိမ့်မယ်နော်။ I often belittle myself. Belittle ဆိုတာဘာလဲတော့ကိုကိုကိုအတော့မကြဘူးအလကားပဲနော်အဲ့လိုကိုကိုကိုဟိုအားမရတာမကျေနပ်တာစိတ်ပြက်တာအထင်သေးတာအဲ့ဒါမျိုးဖြစ်တတ်တယ်တင်နေတာနင်းနော်ကိုကိုတင်နေတဲ့စိတ်ခဏခဏဖြစ်တယ်အဲ့လိုဖြစ်လာရင်လည်းလူပဲတောကလည်းတိတ်များလာလို့ရှိရင်လူကအဲ့လိုပဲပုံကိုထင်တတ်လာတယ်။ငါဘောကမပြက်နာတွေကများလိုက်တာငါမနိုင်မနှင်းကိုဖြစ်နေပါလေ။ဟမ်ဒီပြက်နာတွေငါလည်းမသိရှိနိုင်ပါလား။အဲ့လိုမသိရှိနိုင်ပါလားဆိုလို့သိငယ်တဲ့စိတ်အဆိုးမြင်တဲ့စိတ်တွေအဲ့ဒီအတွေးတွေပေါ်လာရင်ဒီအတွေးကိုချက်ချင်းကြည့်ပါ။ဒါစီလက်ကမထားပါနဲ့နော်။လူကတစ်ခါပြက်စီးတဲ့သုံးချုံနဲ့တော့တစ်ခါပြက်စီးတဲ့သုံးချုံနဲ့တစ်ခါပြက်စီးတဲ့သုံးချုံနဲ့အဲ့လိုပြက်စီးမှုသုံးချုံမှုကိုလက်တိုက်၃-၄ရောက်လောက်တွန်းလာနေတယ်။ကိုယ့်ကိုမယုံတော့ဘူး။ဟာငါနောက်ထပ်ဘာမှလုပ်လို့မဖြစ်တော့ဘူးငါလုပ်ရင်ပြက်စီးတော့မှာလေငါလုပ်ရင်အောင်မြင်မှာမဟုတ်ပါဘူးငါ့လူတွေကမယုံတော့ဘူးသူကတည်းကလူကြီးတွေပါလိမ့်ရှိနေစေနော်ဒီတပည့်ကိုခိုင်းရတာတစ်ခါလုပ်လဲအဆင်မပြေတစ်ခါလုပ်လဲအဆင်မပြေတော့လုပ်လဲအဆင်မပြေသူ့ဆက်ခံလို့မဖြစ်တော့သူ့တခြားတဏီကပုံမှာဖြစ်တော့မယ်ဒီတောင်ဝန်သူမနိုင်ပါဘူးဆိုတပည့်တယောက်အဲ့လိုဖြစ်ဘူးလေငွေ3000လောက်ကသူ့ကိုရာထူးချလိုက်တယ်ကိုနေရောသူ့လောက်လောက်တက်မရှိတဲ့အတက်ငယ်တဲ့တခြားတယောက်ကိုဆွဲပေးလိုက်တာသူအကြီးကျယ် depression ဖြစ်တော့တာလေအမှန်တော့သူ depression နဲ့များနေလို့ငကိုတွေကသူ depression ပထမစတာကတော့အင်တော်ကြီးအဆင်မပြေတာစတာအဲ့ depression အင်တော်ကြီးကြောင့်မဆင်မပြေတာစရင်ကနေလုပ်ငန်းမှာတော့ထိခိုက်တယ်လုပ်ငန်းမှာထိခိုက်တော့သူ့အထက်ကြီးတွေကကြာတော့သူမနိုင်တာကိုသိတော့သူ့အနေကဖယ်လိုက်ရတာပေါ့အလုပ်ကအင်တန်တန်ဝန်ကြီးတဲ့လူတွေများဆိုရင်အသက်ကိုလည်းဟိုထိခိုက်နေတဲ့ကိစ္စတွေဖြစ်နေတာပေါ့သူ့အနေကဖယ်တော့သူပိုပြီးတော့ depression ဖြစ်သွားတယ်တော်တော်ကြာကြာသူ့ကိုကောင်ဆယ်လင်းလုပ်ပေးရတယ်ခဏခဏသူ့ကိုလာခိုင်းရတယ်မကြမ်းမြတ်သူ့စကားပြောပေးရတယ်အခုတော့သူတော်တော်အဆင်ပြေသွားပါပြီတခြားလူတို့ကိုပြောင်းသွားတယ်သူ့နိုင်နေတဲ့အလုပ်ဖြစ်တယ်လက်ဆောင်ဝင်လည်းပိုကောင်းတယ်အဲ့တော့သူစိတ်ခံလာကြတယ်ဖြစ်လာတယ်နော်အဲ့တော့အကြောင်းအမျိုးကြောင့်ဒီမှာအဲ့လိုဖြစ်တတ်တယ်သူအဲ့တော့ကိုယ်စိတ်ထဲမှာအဆိုးတွေအများကြီးတွေးနေပြီဆိုရင်စိတ်ချတတိထားပါပိုဆိုးသွားနိုင်တယ်ဒီအစိုးရကိုရှိမှတော့ဖယ်လိုက်ပါအခုလောလောဆယ်မှာငါ့မှာအဆင်မပြေဘူးကြီးရှိပြီမယ်ငါစိတ်အေးအေးထားလိုက်အောင်မယ်နော်တဖြည်းဖြည်းတော့အဆင်ပြေသွားမှာပါဒီအလုပ်မှာအဆင်ပြေရင်ဒီအလုပ်ကိုလည်းလျှော့လိုက်မယ်တခြားအဆင်ပြေမဲ့လို့တခုပြောင်းလုပ်မယ်ဒါတက်ကြည့်ရင်ပြောင်းတင်ပြောင်းရတာပဲနော် It takes me a lot of time to make a decision တခုခုကိုဆုံးဖြတ်ရမှာဆိုရင်ခြေုံချတော့ဖြစ်နေတယ်မဆုံးဖြတ်နိုင်ဘူးနော်မှားတော့မှသိစိုးရင်ဆိုတော့တခုခုဆုံးဖြတ်ရမှာသိအချိန်ကြာနေတဲ့အချိန်လည်းပဲငါမှတော့ကဖြည့်စည်းမှုတွေများနေလို့ဆိုတာသဘောပေါက်ပါနော်တရားကိုပိုအားထုတ်ပါစိတ်ကိုငြင်းချမ်းအောင်လုပ်ပါစိတ်ငြင်းချမ်းတဲ့လူဟာတခုခုဆုံးဖြတ်ပါစေတက်ကနေဆုံးဖြတ်လိုက်တာမှားနေတာလေသိအချိန်မကြာဘူးနော်သူအချိန်လေးကိုခြုံပြီးတော့မြင်တတ်တယ်တခါလေကျတော့ထိုးထွင်းပြီးတော့မြင်တယ်တခါလေအကြမ်းမြင်ရတယ်လို့ကိုမြင်တယ်ဒီစိတ်ရတကူကအမှန်တန်ဟောစရာကောင်းတယ်နော်အများရစိတ်ကြည်လင်နေတဲ့သူကတခုခုစဉ်းစားရမယ်ဆိုရင်စက္ကန့်ပိုင်းအတွင်းမှာဖြေရထွက်တယ် I don't feel happy ဒါတော့အမှန်တန်ရှင်းပါတယ်နော်စိတ်ကမပြောမရှင်းဖြစ်နေတယ် I frequently blush ဒီကြမ်းမှာနေလို့ရှိရင်ခဏခဏမျက်နှာရဲနေဖြစ်တယ်လို့ပါလို့ဖြစ်တတ်တယ်နော်အထူးဖြင့်စကားတစ်ခုပြောရတော့မယ်ဆိုရင်မပြောရဘူးပြောပြီးနေတခွန်းတစ်ခွန်းပြောပြီးစကားမဆုံးမနဲ့ရသွားပြီးတော့တစ်ခါချက်တဲ့ငွေရရင်နိုင်ရဲရဲသွားတယ်နော် I cry over minor things ဘာမှမဖြစ်လောက်တဲ့ကိစ္စနဲ့လည်းပဲငိုတတ်တယ်နော်အဲ့တော့ချုပ်တကားကြီးတကမကြီးဒီကိုဖြစ်တယ်အသက်ကြီးသွားတော့တိတ်ကနေတစ်ခုဖြစ်ရင်ငိုပြီးရတာနော် minor things My body often becomes immobilized အဲ့ဒါဆိုတော့တော့ကိုအချိန်နဲ့ဆိုးတယ်နော်တစ်ခါတလေလှုပ်လို့မရဘူးလှုပ်ရှားလို့မရတော့တော့ကများသလိုထိုင်ကနေထားရမယ်ဆိုရင်မထားလို့မရအောင်အကြောက်လွန်တာတို့ဘာလို့မှအဲ့လိုဖြစ်တတ်တယ်နော် I fidget around a lot ခဏမင်းဖြစ်တယ်ထိုင်နေစိတ်မငြိမ်ဘူးနော်ဟိုပြောင်းဒီပြောင်းဟိုရှေ့ဒီရှေ့ခဏခဏလောက်တတ်တယ်အဲ့လိုဆိုရင်လည်းစိတ်မငြိမ်တဲ့လက္ခဏာပဲနော် Frequently my whole body feels jittery နော်မကြာခဏပဲတကူလုံးပဲနော်တလုံးကြီးဖြစ်တတ်တယ်နော် I often pace around. So pace around ဆိုတော့ဟိုထသွားဒီထသွားနော်ရှောက်သွားတာ။တနည်းမင်းစိန်ထိုင်လို့မရဘူး။ဟမ်။အဲ့လိုစိန်လည်းပဲဒါစိတ်မငြိမ်တဲ့လက္ခဏာ၊တောကအန္တမြားနေတဲ့လက္ခဏာဖြစ်နေပြီ။ Anxiety တော်တော်များနေပြီဆိုတဲ့လက္ခဏာပဲ။ I often have no energy. ညသွားချင်းခွန်အားမရှိဘူး။အားကုန်တယ်။စိတ်ဝင်လက်ပန်းကြတယ်။တချို့လူတွေက ကို့မှာတောကဖြည့်ဆည်းမှုရှိလို့အိမ်တော်ကြီးနဲ့ပတ်သက်တာဖြည့်ဖြည့်အလုပ်ကနေပတ်သက်တာဖြည့်ဖြည့်ဈေးမျိုးနဲ့ပတ်သက်တာဖြည့်ဖြည့်တခုခုကြောင့်တောကဖြည့်ဆည်းနေလို့ခြေကုံလက်ပန်းကြည့်ရလို့အားမရှိလို့ဖြစ်နေတာကိုဆရာဝန်စီခဏခဏတော့ပြတော့ B12 ထိုးနေတယ်ဆရာဂလူကို့ဆေးသွင်းပေးပါအောင
်ဟ
မ်ဆရာဆရာဝန်ကသိရဒီဂလူကို့ဆေးဒီ B12 တွေဘယ်လောက်အများကြီးထိုးနေဖို့မလိုတချို့ဆိုဘယ်လောက်ကြောင်ကြားလိုက်တော့နေ့တိုင်းဆရာဝန်စီတော့ပြတော့အားသေးထိုးရတယ်မထိုးရင်လည်းမကောင်းဘူးအမှန်တော့သူပြဒနာစိတ်ထဲမှာရှိတာပါနော
်
သူ့လုံရေးကံရင်းနဲ့ပတ်သက်ပြီးတော့သူ့ရဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့မပြေလည်မှုတွေရှိတယ်ဒီမပြေလည်မှုကိုသူရင်းမဆိုင်ဘူးသူမဖြေရှင်းဘူးသူ့စိတ်ကိုသူသိချာမရှိတတ်ဘူးမရှိတတ်တော့အားနည်းတယ်လို့ဖြစ်လာပြီဆိုရင်ဆေးပဲသွားထုတ်တယ်ဆေးထုတ်ရင်ခဏတော့ရပါလေဂလူကို့စ်ရဲ့အများကြီးခဏကိုယ်ရဲ့ရောက်လာတယ်ဗီတာမင် B တွေဗီတာမင် B12 တွေအများကြီးရောက်လာတယ်ရှိတယ်နည်းနည်းတော့အားရှိသွားတာပေါ့နော်ဒါမဲ့ရေရှည်မှာပြဿနာမပြေလည်နိုင်ဘူးI tire easily. ခဏလေးနဲ့မော်တော်တက်တယ်နော်. I have trouble sleeping. အဲ့ဒါအမှန်တရားအရေးကြီးတဲ့ချက်ပဲ။ထိတ်လို့မပြောတော့ဘူးနော်။အဲ့တော့အဲ့မပြောတာကြာလို့ရှိရင်သူကအုတ်နောက်မကြည့်တော့ဘူး။စိတ်က rest မမရပဲ။အဲ့မပြောလိုက်ချိန်မှာသူဘာလုပ်နေလဲ။စဉ်းစားနေတယ်နော်။စဉ်းစားနေတယ်ဘယ်လိုကိစ္စကိုစဉ်းစားမလဲ။မကောင်းတာတွေစိတ်ညစ်စရာတွေပဲသူစဉ်းစားတော့မှာပဲနော်။အမှန်တော့အဲ့ဒီစိတ်ညစ်စရာတွေစဉ်းစားလို့ကိုအဲ့လိုမပြောတာပဲ။စိတ်မငြင်းချမ်းလို့စိတ်လှုပ်ရှားမှုများလို့အဲ့လိုမပြောတာနော်အဲ့တော့အဲ့လိုပြောတာကြားလေလေသူကပိုးပင်မှန်းနေတယ်ပဲနော်ခဏကအာကုံသွားလိမ့်တယ်အဲ့တော့နောက်နေ့မှကလေးအလုပ်ကလည်းတော့အုံမှစိန်တော့အဲ့ဒီအဲ့မပြောတဲ့အတွက်ကြောင့်ကိုပဲနောက်ထပ်သောကတစ်ခုတိုးလာတယ်မမနဲ့ပါခေါင်းချီမှလည်းမဟုတ်တော့ဘူးမမနဲ့ပါအလုပ်လုပ်စရာအများကြီးရှိတယ်ဘယ်နဲ့လုပ်ရမလဲအဲ့လိုကတည့်ရလည်းမဟုတ်နေရလည်းမဟုတ်တွင်းရလည်းမဟုတ်ရက်တွေကြာလာရင်မနဲ့နေဘူးလားနော်ပေါ်တည်းမဟုတ်တော့ဘူးပြဿနာအင်ဂျန်ကြီးလာပြီးစိတ်ရောဂါဖြစ်နေပြီနော်ကြိုင် hallucination ဖြစ်လာတယ
်နော
်အိတ်ပြက်တာကြိုင်စိတ်ထဲမှာကြောင်ကတန်းနေနေလာကြားလာတယ်န
ော
်ဒီအဇာနဲ့ပတ်သက်တဲ့ hallucination တွေဖြစ်တယ်နော်ပြီးတော့မျက်စိထဲမှာလည်းပဲဟိုအမျိုးမျိုးပုံပုံမြင်တတ်တယ်အဆိုးတွေပဲပုံရမြင်တတ်တယ်အဲ့လို hallucination တွေဖြစ်လာတတ်တယ်အဲ့တော့ဒီအရင်တော့လည်းပဲအိတ်မပြောနဲ့ပတ်သက်ပြီးတော့အေးစစ်ပြောခဲ့ဘူးလေနော်အဲ့ရတဲ့မှာအိမ်နဲ့ဒီလိုလုံးကိုလျှော့ပါနော်ကောင်းကင်ခြေတော်ကနဖူးမှတင်းနေတာမျက်လုံးကြီးတင်းနေတာပါးတွေမှတင်းနေတာဇက်ကြီးတင်းနေတာဂုတ်မှတင်းနေတာရေမထမှတင်းနေလက်တွေခြေတွေခါးတွေပေါင်းနေအကုန်လုံးတင်းတာတွေကိုကြည့်ကြည့်ကြည့်ပြီးတော့တင်းမှန်းတည်နေတယ်လှော့ချလိုက်တယ်လျှော့ချလိုက်တယ်နော်စိတ်ကိုပြန်ကြည့်ကြည့်ပြီးတော့စိတ်ကိုလည်းလျှော့မှာအမှန်တော့စိတ်တင်းလို့ခန္ဓာကိုယ်ကတင်းတာနော်အဲ့တော့ခန္ဓာကိုယ်လည်းလျှော့ချလိုက်စိတ်ကိုလည်းလျှော့ချလိုက်ပြီးရင်အသက်ကိုဝအောင်တိတ်ချရှူပြီးတော့အသက်ရှူရမှာတတိကပါတော့ကြကြအသက်ရှူရမှာတတိကပြီးရင်ပြန်ကြည့်စဖူးရတင်းနေလားမျက်လုံးတွေတင်းနေလားပါးတွေတင်းလားဂုတ်တွေမှာတင်းနေလားတင်းနေမှန်းသိလို့ရှိရင်တိတာနဲ့ကိုပဲသူကနည်းနည်းလေးတော့ရှော့လို့ရတယ်နော်အဲ့လိုရှော့လိုက်မှစွတ်တွေရောပြီးငင်းချမ်းပြီးတော့အိပ်ပျော်သွားလိမ့်မယ်နော
်
I don't have a good appetite
ဟမ်
စားတော့လည်းမကောင်းဘူးဒါလည်းပဲတာရှည်ဖြစ်လာရင်စမိုင်းထိခိုက်နေတယ
်နော
်ဘလောက်တိုင်ဖြစ်နေလဲSo I frequently stammer or have difficulty with my speech. Stammer ဆိုတာစကားထစ်တာ။ထက်ခါထက်ခါတင်းပြန်ပြောနေတာ။အဲ့လိုတွေဒိဋ္ဌာကြီးသူတို့မှာတင်းကျပ်မှုတများတယ်။စိတ်ထဲမှာတင်းကျပ်မှုရှိတဲ့အတွက်ကြောင့်စိတ်ကလွတ်လွတ်လပ်လပ်အေးအေးဆေးဆေးမပြောနိုင်။ဒီပြောပြီးတဲ့စကားကိုပဲထက်ခါထက်ခါထက်ခါတက္ကပြန်ပြောပြီးမှသုံးခါလောက်ထပ်ပြီးမှဖြည့်ဆက်သွားတယ
်
။အဲ့ဒါစိန်လည်းပဲသောကအင်္ဂါများတဲ့လက္ခဏာပဲ
။နော်
ဆိုဒီလိုလက္ခဏာမျိုးတွေကိုယ်မှာကျင့်သိရတာဖြစ်စီကိုယ့်ရဲ့မိသားစုထဲမှာတရားရောက်ကျင့်သိရတာဖြစ်စီတွေ့လို့ရှိရင်ပုပ္ပတနာမနေပဲနဲ့စိတ်ငြင်းချမ်းအောင်အဲဒုံတရားထုတ်ခိုင်းပါနော
်
ကိုယ်ကိုယ်တိုင်လည်းတရားထုတ်ပါဆေးဟုတ်ကြီးသိအာမကူပါနဲ့ဆေးကခဏတော့တက်တောင်လို့ပြင်းနေနေဒီရှိတက်တောင်လို့ပြီးလို့မရဘူးဆေးကိုအာကူပြီးတော့ကိုယ်ကိုယ်တိုင်ကစိတ်ကိုအေးချမ်းအောင်မလုပ်လို့ရှိရင်ကြာလို့ရှိရင်ဒီကတ္တနာပိုကြီးလာတယ်ဆေးဟာတကယ်တော့ပြဿနာကိုဖုံးတာပဲကက်နာကိုပြောင်းလုပ်တာမဟုတ
်နော်
ကက်နာကိုဖုံးတာပဲဟောကက်နာကိုဖုံးထားတာကြာရင်ကက်နာပိုဆိုးသွားပြီးတော့နောက်ဆုံးမှလှုပ်လို့ကန်လို့ပိုပြီးတော့မလွယ်တဲ့အချိန်တွေတော့တွန်းနေတယ်န
ော
်အဲ့တော့ကို့ဘဝမှာနေတွန်းရင်းကနေအမျိုးမျိုးတွေ့နေကြုံနေရတာဒီကိုသတိပဋ္ဌာန်တရားနဲ့ရှုမှတ်ပြီးတော့ကက်တာမှုရအောင်လုပ်ကြပါနော်အဲ့လိုကိုချမ်းသာစိတ်ချမ်းသာဖြစ်ပြီးမှတရားကိုဆက်ပြီးတော့အားထုတ်လို့ရှိရင်ပိုပြီးတော့အသိဉာဏ်တိုးတက်မှုရနိုင်တယ်နော
်
တရားကတော့အမှန်တော့ဒေဝိတိအားထုတ်ရမှာပါ။နော
်။
ဒါတော့မှပြီးသွားတယ်လို့မရှိပါဘူး။ဒီကနေ့နောက်ဆုံးအချိန်ထိကိုယ်ခန္ဓာကိုယ်မှာဖြစ်နေတာကိုယ်စိတ်မှာဖြစ်နေတာကိုကြည့်ပြီးတော့တည်ပြီးတော့နေသွားမှာနော်။အဲ့တော့ဟိုတလောကနေထိုင်မကောင်းတဲ့တပည့်တယောက်ကသူရေးတဲ့ကြောင်းထဲမှာပါလာလို့ ဖတ်ပြီးတော့ပြောပြဘူးလေနော်သူကိုယ်တိုင်ဘယ်လိုမျောနေလဲဆိုတော့သူတိတ်ကန်ကြီးမှာဘာကူမှတွေ့တယ်မှုဆွေးလမ်းမှုမရှိပဲနဲ့ငင်းချင်းလေးသိကျင်တယ်တဲ့သူတိတ်ကန်ကြီးမှာသူ့အနားမှာရှိတဲ့မိတ်ဆွေတွေကလည်းပဲသူတိတ်မာကိုလက်ခံနိုင်တဲ့လူတွေသူတိတ်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့စွန့်ကျင်တော့ကမဖြစ်တဲ့လူတွေသူ့လည်းပဲဘာကူမှမဆွေးလမ်းဖို့တတိပေးတဲ့လူတွေပဲဖြစ်စေချင်တယ်နော်သူလည်းပဲတော့ကမများခြင်းသူနားလူတွေတော့ကမများခြင်းဆိုတော့နေတဲ့ခိုက်မှာလည်းပဲအဲ့လိုနေတော့ရင်တိတ်ကောင်းတယ်နော်ကိုလည်းတော့ကမများဘူးကိုနားမှာရှိလူတွေတော့ကမများဘူးလောက်ဆရာရှိတာကတော့တတိနဲ့ကြည့်ပြီးတော့ဉာဏ်နဲ့ကြည့်ပြီးတော့ထုတ်တော့နေရမှာပဲဖြစ်တဲ့တော့တော့ဖြစ်မယ်မဖြစ်တာလည်းရှိမှာပဲအဲ့တော့တရားကိုပို့ပြီးတော့အားထုတ်လေလောကဓာတ်ကိုပို့ပြီးခန္ဓာကြီးလေးဖြစ်လို့ဖြစ်လာလိမ့်မယ်နော်တော့ကဖြစ်เสียကအတော့ပေါင်းခြင်းမှာရှိနေတာပါနော်ကိုဘွားကမှအများကြီးရှိနေတယ်ရှိရင်ရှိတော့လည်းပဲကိုကခံနိုင်ရှိလို့ရှိရင်သူ့တန်ချက်ကမပြင်းထန်ဘူးအဲ့ဒါအရေးကြီးတာနော်ဥပမာအခုကာကွယ်ဆေးထိုးထားတဲ့လူတွေဟာသူ့ပေါင်းခြင်းမှာဘက်တီးရီးယားတွေဗိုင်းရပ်တွေရှိနေမယ်သူရောဂါမဖြစ်ဘူးနော်ဒုမိုင်းလည်းပဲတချို့ကဒီဗိုင်းရပ်နဲ့ဒီရောဂါတစ်ခါဖြစ်ပူးသွားပြီဆိုရင်နောက်ထပ်မဖြစ်ဘူးအဲ့ဒါလိုပဲကို့မှာတွေ့ကြုံလာတဲ့လောကဓာတ်ကိုတိကျကြည့်ပြီးတော့တကယ်ဉာဏ်ဖြစ်ပေါ်လာအောင်နော်အသိဉာဏ်ပေါက်အောင်ရှုမှတ်နေတဲ့လူဆိုရင်ဒီဟာမျိုးလောကဓာတ်နောက်ထပ်ကြုံလဲပဲသူတိတ်မခံရတော့ဘူးခန္ဓာရင်ပိုရှိသွားတာနော်အဲ့တော့ကိုကြုံတွေ့ရတဲ့လောကဓာတ်ဟာကိုကကိုကိုခန္ဓာရင်ပိုရှိလာအောင်ပိုရင်းကျက်လာအောင်တနည်းအားဖြင့်အချင်းနေဖန်တီးပေးတာလို့ဒီလိုမြင်စေခြင်းတယ်နော်အဲ့တော့ကြုံတိုင်းကြုံတိုင်းတတိနဲ့ကြည့်ကြည့်ကြည့်ပြီးတော့ကြော်လောသွားလို့ရှိရင်တစ်ခါကြော်သွားတိုင်းတစ်ခါကြော်သွားတိုင်းကိုကိုကိုယုံကြည်မှုပိုတက်လာတယ်ဒီလိုဒီလောက်ကတော့ငါခန္ဓာရင်ရှိလောက်တော့မလျှောက်တော့မဆွေးတော့နော်တော့ကိုယ်ကိုယ်ယဉ်ကျေးမှုပိုတက်လာလေလေနောက်ထပ်ကျွန်ပြရမယ့်လောကဓာတ်တရားတွေပိုပြတော့ခံနိုင်ရင်ရှိလေလေပဲနော်ဆုံးတစ်ခုဟာ vicious cycle လိုပဲဖြစ်သွားတာနော်ကြားလေးလေးခံနိုင်ရှိလေကြားလေးလေးခံနိုင်ရှိလေဖြစ်လာတော့နောက်ဆုံးဘလောက်ကြီးမားတဲ့လောကဓာတ်တရားပဲဖြစ်ဖြစ်မတုံမလောက်တိတိငင်းငင်းခံနိုင်ရှိသွားနိုင်တယ်နော်ကိုယ်ရဟဏများရဲ့ဂုံတော်ထဲမှာယနေ့တုတ်ထမှာပါတယ်နော်ဖုတ်ထက်တာလောကဓာမိဟိစိတ်တံယတ္တနကံပတိနော်လောကဓာတ်တရားတွေနဲ့တွေ့ရတဲ့အခါမှာသူစိတ်ကမတုံ့လို့ဘူးဒါတကယ်ကျိုးစားရင်တကယ်ဖြစ်တာပါနော်အဲ့တော့တရားကိုကျိုးစားအားထုတ်ပြီးတော့လောကဓာတ်တရားတွေနဲ့တွေ့တဲ့အခါမှာမတုံ့မလို့နေသွားနိုင်ပါစေလို့ပဲမေတ္တာပို့ပါတယ်